Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်နိုဝင်ဘာလ28ရက်စနေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီညနေပိုင်းအစီအစဉ်မှာရွေးကောက်ပွဲအထူးအစီအစဉ်တွေကိုတနာရီတိုးချက်တင်ဆက်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုနန်းလောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ရုရှားစစ်လေယာဉ်ကိုတူရကီကပစ်ချလိုက်ပြီးတဲ့နောက်တူရကီနဲ့ရုရှားနိုင်ငံဆက်ဆံရေးဟာပို့ပြီးတော့တင်းမာလာပုံရနေပါတယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်ဟာရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တချို့နဲ့ရန်ကုန်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီကိုရန်နိုင်သတင်းစီစဉ်အပြီးနားဆင်ရမှာကတော
့အခုဒီနောက်ပိုင်းမှာတော့စီကံထင်းနေတဲ့ပဒတာအားလုံးကိုတော့ဖြစ်ရင်တင်းနေကြက်ကြတီတီကြကြဒင်းဒီချကြထင်းနေပြီးတော့ဆောင်းကျော်သွားမှဒါလည်း
ဒါကတော့ NLD နိုင်ကဥတည်ဦးပြောသွားတာပါရန်ကုန်မြို့မှာကျင်းပတဲ့ဒေါက်ဆန်းစုကြည်နဲ့ NLD အနိုင်ရကိုယ်စားလှယ်တွေတွေ့ဆုံပွဲမှာပါတီတွင်းစည်းကမ်းတွေပိုးပြီးတင်းကျပ်သွားမယ်အကြောင်းသတိပေးပြောဆိုလိုက်တာကိုလည်းနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ NLD ပါတီထိပ်တန်းခေါင်းဆောင်တအုပ်ဖြစ်တဲ့ဦးညံဝင်းရဲ့နောက်ဆုံးသတင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာလည်းရွေးကောက်ပွဲဆိုင်ရာသကဝိုင်းကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင
်။ရုရှားစစ်လေယာဉ်ကိုမကြသေးခင်ကပဲတူရကီနိုင်ငံကပစ်ချလိုက်ပြီးတဲ့နောက်တူရကီနဲ့ရုရှားနိုင်ငံကြားဆက်ဆံရေးဟာပိုပြီးတော့တင်းမာလာပုံရပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတူရကီကရုရှားစစ်လေယာဉ်ကိုပစ်ချလိုက်ပြီးတဲ့နောက်ဆီးရီးယားပြည်တွင်းစစ်မှာစန့်ကျင်ဘက်ကနေပါဝင်နေကြတဲ့နိုင်ငံသားဆက်ဆံရေးထိခိုက်လာနိုင်တယ်လို့ချင်းကြောက်လိုက်တဲ့အတွက်နိုင်ငံတကာမှာပဋိပက္ခတွေပူချေပြန့်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကတူရကီနိုင်ငံရဲ့အကြမ်းဖက်ဝါဒတိုက်ဖျက်နေတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လိုက်ပါတယ်။တူရကီအစိုးရရဲ့တကယ်ရည်မှန်းချက်တွေအထူးသဖြင့်ဆီးရီးယားနိုင်ငံကအကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့လှုံ့ဆော်နေတာတွေနဲ့ပတ်သက်ပြီးဆီးရီးယားနိုင်ငံစီးရီးယားသမ္မတနိုင်ငံရဲ့အခြေအနေပုံမှန်ပြန်ဖြစ်လာအောင်လုပ်တဲ့နေရာမှာတူရကီရဲ့စိတ်ဝင်စားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့မေးခွန်းတွေပို့ပြီးများလာနေတယ်လို့နိုင်ငံသားရေးဝန်ကြီးလက်ဘရော့ဖ်ကပြောပါတယ်။ရုရှားဆိုရက IS အကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်နေပါတယ်လို့ပြောလိုက်တာကိုတူရကီဝန်ကြီးချုပ်ရေဂျက်တိုင်ယီအာဒိုဝန်ကလောင်ပြောင်တယ်လိုက်ပြီးတဲ့နောက်အခုလိုမျိုးရုရှားနိုင်ငံသားရေးဝန်ကြီးကပြန်လည်တုံ့ပြန်လိုက်တာဖြစ်ပါတယ်။ဒါ့အပြင်အကြမ်းဖက်သမားတွေဟာတူရကီနိုင်ငံကနေတဆင့်ရုရှားနိုင်ငံထဲကိုခိုးဝင်လာမှာကိုလုံခြုံရေးရစိုးရိမ်မှုတွေရှိနေတာကြောင့်တူရကီနိုင်ငံကနေရုရှားကိုပြည်ဝင်ခွင့်ဗီဇာမပါဘဲတွာလာနေတာတွေကိုလာမယ့် January 1ရက်နေ့ကစတင်ပြီးတော့ရက်ဆိုင်လိုက်တယ်လို့လည်းပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအနောက်ပိုင်းကော်လိုရာဒိုပြည်နယ်မှာရှိတဲ့ Planned Parenthood အဖွဲ့ရှိရာကျန်းမာရေးအဆောက်အုံကိုတောက်ကြနေကတနတ်သမားတယောက်ဝင်ပစ်ခဲ့တာကြောင့်ရဲအရာရှိတယောက်နဲ့အရက်သားနှစ်ယောက်တို့သေဆုံးသွားပါတယ်ကော်လိုရာဒိုစပရင်ဂ်မြို့မှာ9နာရီကြာအောင်ပြစ်ခတ်တိုက်ခိုက်မှုဖြစ်သွားပြီးတဲ့နောက်အသက်58နှစ်အရွယ်ရောဘတ်လူးဝစ်ဒီယာကရဲရဲစီကိုလက်နက်ချအညံခံလိုက်တယ်လို့ရဲဘက်ကဆိုပါတယ်။အဆောက်အုံထဲမှာပောက်ကွဲစေတဲ့ပစ္စည်းတွေခြံထားခဲ့ခြင်းမရှိကိုလည်းရဲဘက်ကစစ်ဆေးနေပါတယ်။တနတ်သမားစီမှာပစ္စည်းတွေထည့်ထားတဲ့အိတ်တလုံးပါလာခဲ့တာကြောင့်စိုးရိမ်မှုတွေတိုးလာနေတယ်လို့အာဏာပိုင်တွေကဆိုပါတယ်။ဒီနေရာမှာအလုပ်တွေပြန်စနိုင်ဖို့အနိုင်အတော်များများဒါမှမဟုတ်ရက်နဲ့ချီပြီးကြာနိုင်တယ်လို့ကော်လိုရာဒိုရဲဌာနပြောခွင့်ရသူဒူဘိုကက်သရင်ဘတ်ကလေးကပြောပါရယ်အခင်းဖြစ်ပွားရာမှာတိတ်ဆုံးသွားတဲ့ရဲအရာရှိကတော့အသက်44နှစ်အရွယ်ဂါရက်ဆွာဆေးဖြစ်ပြီးလူ6ယောက်လည်းဒဏ်ရာရသွားခဲ့တာပါကိုဝန်ဖျက်ချတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးတဲ့ Planned Parenthood ကျန်းမာရေးဌာနကဝန်ထမ်းအလုံးနဲ့လူနာတွေကိုခေါ်ထုတ်လာနိုင်ပြီလို့ဆိုပါရယ်ဒီပစ်ခတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုဗဟိုအစိုးရအေဂျင်စီတွေနဲ့ဒေသခံရဲတွေကပူးပေါင်းလုပ်ကိုင်နေတာပါဒီလိုပစ်ခတ်ရတဲ့အကြောင်းရင်းကိုတော့ခုထိမသိရသေးဘူးလို့အာဏာပိုင်တွေကဆိုပါရယ်ရှင်
Paris မြို့မှာပြီးခဲ့တဲ့နိုဝင်ဘာ13ရက်နေ့ကကျန်းဖတ်တိုက်ခိုက်မှုအတွင်းတည်ဆုံသွားသူတွေအတွက်ဝန်ထမ်းချင်းအထိမ့်မှအဖြစ်နဲ့ပြည်သူနိုင်ငံတော်မှအလံတွေလွင့်ပြီးတော့မနေ့တောက်ကြနေ့ကဂုဏ်ပြုခဲ့ကြပါတယ်။ပြည်သက်ပြည်သူတွေကိုသူတို့ရဲ့နေအိမ်ပတင်းပေါက်တွေမှာအလံတွေလွင့်ပြီးအဲ့ဒီအလံတွေနဲ့အတူကိုယ့်ဘာသာကိုယ်ဓာတ်ပုံရိုက်ပြီးဂုဏ်ပြုကြဖို့အစိုးရကတောင်းဆိုခဲ့ပါတယ်။အဲ့နောက်ပြည်သက်နိုင်ငံအလံတွေဟာလည်းရောင်းမလောက်အောင်ဖြစ်သွားခဲ့ပါတယ်။Paris မြို့မှာဆိုရင်လည်းမြို့ကန်တွေနဲ့ကဘာလက်ခီးသွားတွေဟာအဲ့ဒီအကြမ်းဖက်တိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာသေဆုံးသူ900လောက်အတွက်ယာယီပြုလုပ်ထားတဲ့အထိမ်းအမှတ်နေရာတွေကိုတွားရောက်ပြီးတော့အုပ်ပြုစုတောင်းတာတွေလုပ်ခဲ့ပါတယ်။ Paris အကြမ်းဖက်တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကပြောထားပါတယ်။ပြင်သစ်သမ္မတ Hollande ကလည်းသ သေဆုံးသွားသူတွေအတွက်သူတို့ရဲ့မိသားစုဝင်တွေနဲ့အတူသွားရောက်ပြီးတော့ဂုဏ်ပြုခဲ့ပါတယ်။ပြည်သက်နိုင်ငံနဲ့အင်ဒီဂျင်ဘယ်ဂျီယံနိုင်ငံဘရဆောမြို့မှာတော့အကြမ်းဖက်တိုက်ခိုက်မှုသတိပေးချက်တွေထုတ်ပြန်ထားပြီးပြည်သက်သမရဖရန်ဆွာအော်လန်ဟာကဘာတဝန်းကိုလှည့်လည်ပြီးတော့ IS Islamic အစွန်းရောက်တွေကိုတကဘာလုံးတညီတညွတ်ထဲတိုက်ဖြတ်သွားဖို့အတွက်ထောက်ခံမှုတွေရအောင်လဲလှုပ်ဆောင်နေပါတယ်ခင်ဗျာ။
မလီနိုင်ငံမြောက်ပိုင်းမှာရှိတဲ့ကုလသမဂ္ဂအခြေစိုက်ဌာနတွေကိုစစ်သွေးကြွတွေကဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်အဦးနဲ့အရက်ဖက်ဝန်ထမ်းတဦးသေဆုံးသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။မလီနိုင်ငံမြောက်ပိုင်းခီဒယ်မြို့မှာစနေနေ့မနေ့အစောပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်နောက်ထပ်လူ၄ဦးနဲ့အပြင်းထန်ဒဏ်ရာရသွားတယ်လို့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူလက်ချက်ပြတဲ့ဆိုတာကိုတော့သူကထုတ်ဖော်ပြောဆိုသွားခြင်းမရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်ကလည်းဗမာကိုမြို့ကဇင်ခံဟိုတယ်တစ်ခုကိုစစ်သွေးကြွတွေကတိုက်ခိုက်ခဲ့တာကြောင့်လူ16ယောက်သေဆုံးခဲ့ပါတယ်။အာဖရိကအနောက်ပိုင်းကစစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့ Islamic Maghreb အဖွဲ့နဲ့သူနဲ့ဆက်ဆက်တဲ့ Al Morabidon အဖွဲ့ကအဲ့ဒီနိုဝင်ဘာ20ရက်နေ့ကဖြစ်ခဲ့တဲ့ Radisson Blue Hotel တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။အဲ့ဒီ Hotel တိုက်ခိုက်မှုနဲ့ဆက်ဆက်တဲ့လူ2ယောက်ကိုမာလီအထူးတပ်ဖွဲ့တွေကတောက်ကြားနေကဖမ်းဆီးလိုက်ပါတယ်။မာလီနိုင်ငံမှာကုလညီချင်းရဲ့တပ်တွေရှိနေပေမဲ့လည်းနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာဆက်လက်လှုပ်ရှားနေတဲ့ Islamic စစ်သွေးကြွတွေဟာချင်းချောင်းနေတော့မယ်ဆိုတာကိုဒီတပ်ခိုက်မှုကမိမောင်းထုတ်ပြနေပါတယ်။
ဒီကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့ပါတီခေါင်းဆောင်တွေဟာနိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်အမတ်တချို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရအောင်ပဲဖိအားခဲ့ကြတဲ့ပြည်သူတွေဘက်ကဘာတွေပြောင်းလဲပေးမှာလဲဆိုတဲ့အမေးတွေထွက်ပေါ်လာမှာဖြစ်တဲ့အတွက်အများကြီးစူးစမ်းကြမယ်လို့လည်း NLD ပါတီရဲ့နာယကဦးတင်ဦးကပြောကြားခဲ့ပါတယ်။
ဒီတော့ကျွန်တော်ခင်ဗျားတို့ကစူးစမ်းရမယ်ဆိုတာအများကြီးစူးစမ်းရမှာဖြစ်ပါတယ်။ဒါစားတဲ့ကိုအရင်ကလုပ်ခဲ့တဲ့စူးစမ်းတွေထဲမှာကတော့သဘောတရားပြောတာပါ ရှင်းတာမှပရိသတ်မှန်ကြောင်ပြောတာမဟုတ်ပါဘူးအများကြီးပြင်ကြရတယ်ပြုကြရတယ်အများကြီးသွေးကြီးနဲ့ကြံရက်ထက်မှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့လောရမယ်အလွတ်ပါမသေးပါဘူး
NLD ပါတီခေါင်းဆောင်တွေနဲ့အနိုင်ရပါတီကိုယ်စားလှယ်တွေတွေ့ဆုံပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့စဉ်ပါတီနာယကကြီးဦးတင်ဦးကအခုလိုပြောကြားသွားခဲ့တာဖြစ်ပါတယ်။ပါတီတွင်စီကံရော်ရဲမှုတွေရှိနေတာကိုလည်းတင်းတင်းကြပ်ကြပ်သေးသေးချာချာခိုင်တွယ်သွားမယ်လို့ကတိပေးသွားခဲ့ပါတယ်။ပါတီရဲ့တိုက်ခါနဲ့ခေါင်းဆောင်တော်ဆန်းစုကြည်တို့ကြောင့် NLD ပါတီအနိုင်ရခဲ့တာဖြစ်ပြီးအောက်ခြေမှာပေါ့ပေါ့တန်တန်လုံနေသူတွေအနေနဲ့မေးလိုက်မနေပဲအစွမ်းထက်ထက်နဲ့ဆောင်ရွက်သွားဖို့ကိုလည်းပါတီနာယကဦးတင်ဦးကပါတီဝင်တွေကိုလေးလေးနက်နက်တိုက်တွန်းသွားပါတယ်။ရွေးကောက်ပွဲနောက်ပိုင်းမှာခုလိုပါတီခေါင်းဆောင်တွေနဲ့ပါတီလွတ်တော်ကိုယ်စားလှယ်တွေပထမဆုံးအချိန်တွေ့ဆုံကြတာဖြစ်ပါတယ်။နောက်ပိုင်းတကားပိတ်ဆွေးနွေးကြတဲ့အခါမှာတော့ကိုယ်စားလှယ်တွေစီကံရှိဖို့စီကံထိန်းသိမ်းရေးကော်မတီကတင်းတင်းကြပ်ကြပ်စီစစ်ထိန်းသိမ်းသွားမှာဖြစ်ပြီးလိုအပ်ရင်အောက်ဒီလိုက်စားမှုဥပဒေတွေနဲ့ရေးယူမယ်လို့ဒေါက်ဆတ်စုကြည်ကအတိပေးတယ်လို့ပါတီဝင်တယောက်ကပြန်ပြောပြပါတယ်။ကိုယ်စားလှယ်တွေအနေနဲ့ပါတီတွင်းဆက်ဆံရေးပြည်သူလူထုနဲ့ဆက်ဆံရေးပြည်ပြဖို့လိုအပ်တယ်ဆိုတဲ့အချက်ကိုပြောသွားသလိုကိုယ်စားလှယ်တွေရဲ့စွမ်းဆောင်ရည်မြင့်တက်အောင်ဆောင်ရွက်သွားမယ့်အစီအစဉ်တွေကလည်းတွေ့ဆုံဆွေးနွေးပွဲမှာဒေါက်ဆတ်စုကြည်ကအတိပေးသွားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးလ်မှာရွေးကောက်ပွဲကော်မရှင်အရာရှိတယောက်ရဲ့ကားကိုအတေကံပုံခွဲတက်ခတ်သူတယောက်ကတက်ခတ်ခဲ့ရမှာအဲ့ဒီအရာရှိကတော့ထိခိုက်ဒဏ်ရာမရခဲ့ပေမဲ့လည်းသူ့ရဲ့ကိုယ်ရန်တော်တယောက်သေဆုံးသွားပြီးကားသမားဒဏ်ရာရသွားတယ်လို့အာဖဂန်ရွေးကောက်ပွဲကော်မရှင်ကပြောပါရယ်ဒီတက်ခတ်မှုဟာကဘူးလ်ဒေသတွင်းကရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဖြစ်တဲ့ဟာလီယာရိုဝါလ်ကိုဦးတည်တက်ခတ်တာဖြစ်ပါတယ်လူနေရပ်ကွက်ထဲမှာဖြစ်သွားတဲ့ဒီပုံခွဲတက်ခတ်မှုဟာရဝါရဲ့ကိုရန်တော်တယောက်တည်ဆုံပြီးကားဒရိုင်ဘာဒဏ်ရာရသွားတယ်လို့ရွေးကောက်ပွဲကော်မရှင်ပြောခွင့်ရနော်မိုဟာမက်နော်ကအတည်ပြုပြောဆိုပါရယ်ဒီတက်ခတ်မှုကြောင့်အိမ်အတော်များများလည်းပျက်စီးသွားတာပါဒီတက်ခတ်မှုအတွက်ဘသူကမှသူတို့ရဲ့လက်ချက်ဖြစ်ကြောင်းမပြောသေးပါဘူးရွေးကောက်ပွဲတွေကိုတာလီဘန်တို့ကဆန့်ကျင်နေတာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ကိုအရင်ကလည်းတိုက်ခိုက်ခဲ့ပူပါရယ်ရှင်
။ဤနိုင်ငံကိုင်ရိုမြို့စင်ကြီးဘုံရက်ကနာမည်ကြီးတမိုင်းဝင်နေရာမှာပစ်ခတ်မှုကြောင့်ရဲလေးယောက်ထပ်မံတဲ့တိဆုံးသွားခဲ့တယ်လို့ဤကျတာဝန်ရှိသူတွေကပြောလိုက်ပါတယ်။နှစ်ပေါင်း 4,600 လောက်ရှိတဲ့ Step Pyramid တွေရှိတဲ့ Sakara မြို့နားကလုံခြုံရေးဂိတ်ကိုစနေနေ့ကမျက်နှာဖုံးဆွတ်ထားတဲ့တနတ်သမားတို့ကဆိုင်ကယ်ပေါ်ကနေပစ်သွားတာဖြစ်တယ်လို့ဗိုလ်ချုပ်ခါလစ်ရှာလာဘီကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီနေရာကိုပိတ်ဆို့ထားလိုက်ပါတယ်။အခုချိန်ထိတော့ဘယ်သူမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ဤနိုင်ငံဟာဆိုင်းနိုင်ကျွန်းဆွယ်မှာဒေသခံ IS အဖွဲ့တွေရဲ့တဘုံထမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့အဲ့ဒီအဖွဲ့ကဆိုင်းနိုင်မှာရှိတဲ့စစ်တပ်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုအဓိကပြစ်မှတ်ထားပြီးတိုက်ခိုက်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံတွေကတခြားတိုက်ခိုက်မှုတွေကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပြီးပြီးခဲ့တဲ့လကလူ124ယောက်တိဆုံးခဲ့တဲ့ရုရှားခီးတဲ့လင်းကိုသူတို့ပြစ်ချလိုက်တာဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ။
Sorry အရေးပြဦးဆောင်တဲ့ညွန်ပေါင်တပ်တွေယင်မနိုင်ငံထဲကအရတားတွေကိုတိုက်ခိုက်နေတယ်လို့အပီပီဆိုင်ရာလူအခွင့်ရေးအုပ်စုကဆွဆွဲလိုက်ပါတယ်။ပျက်စီးရွရွနေတဲ့တိုင်းမြေရင်းကအရတားတွေဘာကြောင့်တပ်ဖြတ်ခံနေရလဲဆိုတာနဲ့ပတ်သက်လို့ဒီတိုက်ခိုက်နေတာကိုထောက်ခံတဲ့အနောက်အုပ်စုဘက်ကဘလို့အဖြေမှမပေးကြဘူးလို့ဆိုပါတယ်။Sorry တိုက်ခိုက်ရေးလေရင်တွေက2015ဧပြီလကနေဩဂုတ်လအတွင်းယင်မနိုင်ငံထဲမှာဥပဒေနဲ့မညီတဲ့လေကြောင်းတိုက်ခိုက်မှုပေါင်း10ကြိမ်ထက်မနည်းပြုလုပ်ခဲ့ပြီးအရတား309ယောက်သေဆုံးသွားပြီး414ယောက်ဒဏ်ရာရသွားတယ်လို့လူခွင့်ရေးလေလာဆောင်ကြီးရေးအဖွဲ့ Human Rights Watch ရဲ့တောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တိုက်ခိုက်မှုအတွက်စုံစမ်းထောက်လှမ်းရင်းနဲ့ပစ္စည်းကိရိယာတွေကိုထောက်ပံ့ပေးနေတဲ့အမေရိကန်နိုင်ငံကရော Sorry Arabia ဖက်ကပါအရတားသေဆုံးမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမလုပ်ဘူးလို့အစီရင်ခံစာကဖော်ပြထားပါတယ်ရှင်။
Direct from Washington, the voice of America,
VOA. စနေနေ့ညနေခင်းသတင်းအစီအစဉ်ကိုကိုရရန်နိုင်တဲ့နန်းလောင်တို့ကပြပြသွားတာပါရှင်။ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့ NLD အမတ်တွေကိုစီကံပိုးပြီးတင်းကျပ်သွားမယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့အပြည့်စုံကိုနားဆင်ရမှာပါ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့ကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံရမှာအာဂရိလိုက်စားမှုကင်းရှင်းမှုပါတီတွင်းစည်းကမ်းတွေကိုတင်းကျပ်သွားမှာဖြစ်တဲ့အကြောင်းတတိပေးလိုက်ပါတယ်။အစိုးရတစ်ကိုဥဆောင်မှုရှိနေတဲ့ NLD ရဲ့ကိုယ်စားလှယ်တွေအနေနဲ့လူထုနဲ့တသားတဲ့ရည်တည်ဖို့လည်းတိုက်တွန်းခဲ့တာပါ။ဒီတွေ့ဆုံပွဲကိုတက်ရောက်တင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကအပြည့်အစုံကိုပြောပြမှာပါရှင်။
လူဝင်မှာရှိရတဲ့ရွေးကောက်ပွဲပြီးပထမဆုံးအကြိမ်ဖြစ် NLD အနိုင်ရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအာဂရိလိုက်စားမှုတွေကင်းရှင်းစေဖို့ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတတိပေးလိုက်တာပါ။ပါတီဝင်တွေအနေနဲ့ပါတီကိုတင်ပြထားတဲ့ပိုင်ဆိုင်မှုကိုတရားဝင်ကြေညာထားတဲ့ကြေညာချက်ထက်ကျော်လွန်ပြီးပိုင်ဆိုင်မှုရှိမရှိသက်တမ်း၅နှစ်အတွင်းကိုယ်စားလှယ်စစ်ဆေးရေးကော်မတီအဖွဲ့ကစောင့်ကြည့်စစ်ဆေးသွားမှာဖြစ်ကြောင်းထပ်တိုးလာတဲ့ဆိုရင်ပါတီစည်းကမ်းတိုင်းအရေးယူမဲ့အပြင်တည်ဆဲအာဂရိလိုက်စားမှုဥပဒေအရပါအရေးယူသွားမယ်လို့ဒေါအောင်ဆန်းစုကြည်ကတတိပေးခဲ့တာဖြစ်ပါတယ်။ပါတီနိုင်ရကဥတင်ဦးကတော့ရော်ရဲနေတဲ့စီကန်းတွေကိုတင်းတင်းကြပ်ကြပ်ကင်တွဲဖို့စီစဉ်နေတဲ့အကြောင်းရန်ကုန်မြို့တော်ဝင်နှင်းစီကအခမ်းအနားမှာပြောကြားခဲ့တာပါ။
အခုဒီနောက်ပိုင်းမှာတော့စီကန်းထင်းသေးတဲ့ပတ်သက်တာအားလုံးကိုတော့ပြင်းတင်းတင်းကြပ်ကြပ်တိတိကျကျဒင်းဒင်းချာချာထင်းသေးပြီးတော့ဆောင်ရွက်သွားမှဒါရင်ဆိုင်ငယ်မဲမဲနဲ့ဆက်လုပ်နိုင်မှာဖြစ်တဲ့အတွက်ရော်ရဲနေတဲ့စီကန်းကိုကျွန်တော်တို့ပြန်လည်ပြီးတော့အဖွဲ့ချုပ်ရဲ့ထိုင်မဲခွင့်ကိုကြီးစုပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းပဲဒီနေ့မှကျွန်တော်ပြောချင်ပါတယ
်။အာဂရိလိုက်စားမှုတွေနဲ့ပတ်သက်လို့တီးခံမှာမဟုတ်တဲ့အကြောင်းဒေါ်ဆန်းစုကြည်ကပြင်းပြင်းထန်ထန်သတိပေးခဲ့တယ်လို့လည်းတကုံမြို့နယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့အရေးခံရသူဒေါက်တာတတ်သက်ခိုင်ကပြောပါတယ်
။ငွေရေးကြေးပြဿနာတွေသတိထားဖို့လိုတယ်။တစ်ခါလေကြိုက်ငွေရေးကြေးပြဿနာတွေငွေရေးကြေးမလုံလောက်တာတွေရှိမယ်။အဲ့ဒါတွေကိုအခုနီးကိုဟန်နဲ့ဖြည့်ရှင်းပြီးတော့မှမှားလို့ရှိရင်တော့အမှားကိုအမှန်လုတ်ပေးလို့မရဘူး။အကူအညီလိုတယ်ဆိုလို့ရှိရင်တောင်းပိုင်ခွင့်ရှိတယ်စားပြီးတော့ကူညီမယ်မှားလို့ရှင်တော့အမှားအမှန်လို့လို့မရဘူးတကယ်လို့အမှားဖြစ်သွားပြီးလို့ရှင်တော့ဥပဒေအရပဲအရေးယူမယ်ဥပဒေအရအရေးယူလို့เนาะထောင်နေပါတွေကြာသွားလို့ရှင်တော့အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်တဲ့အတွက်ကိုဒါရဲဘော်ရဲဘက်စိတ်ဓာတ်နဲ့ထောင်ဝင်စားတော့လာတွေ့မယ်လို့ပြောပြီးတော့မှနှိမ့်ကုန်ချုပ်သွားပါတယ
်အဂရိလိုက်စားမှုကင်းရှင်းဖို့အတွက်သာမကပါတီတွင်းမှာဆန်းဆောင်ရေးမြင့်တက်လောက်ဆောင်ရွက်ဖို့ပါတီတွင်းမှာရောလူထုနဲ့မှာဆက်ဆံရမှာအဆင်ပြေချောမွေးဖို့စတာတွေကိုလည်းဒေါအောင်ဆန်းစုကြည်ကထည့်သွင်းမှကြားခဲ့တယ်လို့ဒေါက်တာတသက်ခိုင်ကပြောပါတယ
်အဖွဲ့စည်းပုံအခြေခံဥပဒေဒါကိုလည်းဆောင်ပွဲစစ်တယ်လို့ဆင့်မယ်ဒီအဖွဲ့ချုပ်ကနေထုတ်ထားတဲ့ရွေးကောက်ပွဲကြေညာစာတမ်းကိုသိရမယ်ပေါ့နော်ဒီလူထုနဲ့ဆက်ဆံရေးဒါလည်းပြောတယ်ဒါလည်းပြည်လည်ရမယ်နောက်တစ်ခုကကြတော့ကိုပါတီတွင်တော်မလို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်အချင်းချင်းရဲ့ဆက်ဆံရေးလည်းကောင်းမွန်ပါမယ်เนาะကျွန်တော်အဖွဲ့ချုပ်အတွင်းမှာเนาะအစုအဖွဲ့တွေဖွဲ့ပြီးတဲ့ခါကျတော့ဆရာမွေးတပည့်မွေးဂိုင်းကနတွေဖွဲ့လာဒါမျိုးကိုလုံးဝလက်သက်မခံဘူးเนาะအဲ့ဒါပြောပါမယ်
အန NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့ရရှိမဲ့လစာငွေကိုလည်းပါတီနဲ့လူထုအတွက်ရည်ရွယ်ပြီးအသုံးပြုဖို့လဲစီစဉ်ထားတယ်လို့လွတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကပြောပါရယ်လက်တလောလွတ်တော်ကိုယ်စားလှယ်တဦးအနေနဲ့လစာရဲ့25ရာခိုင်နှုန်းပါတီရံမုံငွေဖြစ်ထည့်ဝင်နေရတယ်လို့ဒီတစ်ရက်ရွေးကောက်ပွဲမှာအနိုင်ရလာတဲ့ကိုယ်စားလှယ်တွေအနေနဲ့လည်းအချိုးကျထည့်ဝင်ရမှာဖြစ်တယ်လို့ဒေါက်တာမြတ်ညာနာဆိုးကပြောပါရယ်
တော်မှုအဆင့်ဆိုတာကလွတ်တော်ကိုပြောတာပဲ။ဒါကတော့အဆင့်လွတ်တော်၊မျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်လက်ရှိလေဆရာတို့အနေနဲ့ချင်းမြင့်ငွေ10သိန်းအလောင်းဝင်ရတယ်။နှစ်သိန်းခွဲဟာလာစဉ်လာစဉ်ပါရီယံမုံငွေအနေနဲ့ပြန်ပြီးတော့ပေါ့နော်ပြန်လူရတယ်။အဲ့တော့အခုကလူပုံများလာပြီ။ဟိုဒီပုံစံတိုင်းပဲဆက်ကျင့်သုံးမယ်ဆိုတာကိုပြောတာ။တိုင်းနေသားကြီးလွတ်တော်ကကြတော့အဲနည်းနည်းနည်းတယ်။အတိကြတော့မသိဘူး။တသိန်းခွဲလားတသိန်းလားမသိဘူး။ဟိုလက်ရှိကိုတိုင်းနေသားကြီးလွတ်တော်ကိုယ်စားလှယ်ထဲမှာတိုင်းသားကြီးอ่ะဝင်ကြီးနေရှင်တိုင်းသားဝင်ကြီးอ่ะဝင်ကြီးနေဆိုတော့သူတို့ချင်းမြွေကတိတ်နေဆယ်ဖြစ်သွားပြီကိုဖြတ်မယ်တော့ပြောတာဝင်ဟိုချင်းမြွေများတာနဲ့များဒါရင်တော့တိုးတိုးသွားမယ
်ဒီကနေ့မနက်ပိုင်းမှာဒေါန်ဆန်းစုကြည်အနေနဲ့တနင်္လာရီတိုင်းရန်ကုန်တိုင်းနဲ့မွန်ပြည်နယ်ကရွေးကောက်ပွဲအောင်နိုင်တဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးနေ့လယ်ပိုင်းမှာတော့ပဲခူးတိုင်းအေရီတိုင်းကရင်ပြည်နယ်ကရွေးကောက်ပွဲအောင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လာမယ့်ဒီဇင်ဘာ9မှာလဲမန်လေး၊စကိုင်း၊ကယား၊ချင်း၊မကွေ၊ရှမ်း၊နာဂ၊တနု၊အင်းသာ၊ပလောင်စတဲ့နေရာကရွေးကောက်ပွဲအောင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုပြင်မနာမှာတွေ့ဆုံသွားဖို့ရှိပါတယ်ရှင်
။ဒါကတော့ VOE မြန်မာပိုင်းသတင်းတောက်မမေခသတင်းပေးပို့ခဲ့တာပါရှင်။NLD အနေနဲ့ရွေးကောက်ပွဲအနိုင်ရတယ်ဆိုပေမဲ့ဒီမိုကရေစီရေးကိုဦးတည်မဲ့အစိုးရတည်းရဲ့မပေါ်ပေါက်ခင်အချိန်ထိပြည်ပရောက်မြန်မာတွေအနေနဲ့ဆက်လက်ထောက်ခံပြီးဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ NLD ပါတီထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဦးမြန်ဝင်းကတိုကျိုမြို့မှာဒီကနေ့ပြုလုပ်တဲ့ဂျပန်မြန်မာချစ်ကြည်ရေးပွဲမှာပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပ
ါ NLD ပါတီရွေးကောက်ပွဲအနိုင်ရတာဟာပြည်တွင်းကမြန်မာတွေရောပြည်ပရောက်မြန်မာတွေကပါဝန်ရံပြီးထောက်ခံအားပေးခဲ့တာကြောင့်ဖြစ်တယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ NLD ပါတီခေါင်းဆောင်ဦးညံဝင်းကပြောဆိုသွားတာပါဂျပန်နိုင်ငံတိုကျိုမြို့ဟာမမဆူချိုရပ်ကွက်ကဇိုဂျိုကြီးဂျပန်ဖုန်းတော်ကြီးကျောင်းဝင်းမှာကျင်းပတဲ့သုံးညမြောက်ဂျပန်မြန်မာနှစ်နိုင်ငံချစ်ကြည်ရေးမြန်မာပွဲတော်မှာသူကအဲ့ဒီလိုပြောဆိုသွားတာဖြစ်တယ်လို့ NLD LA တိုကျိုဌာနခွဲဥက္ကဋ္ဌဦးတောင်မြင့်ဦးကပြောပါတယ
်အဲဒီနေ့ကအဲဂျပန်မြန်မာပွဲမှာဒီရုပ်ောက်ဝင်နိုင်တယ်ဆိုတာဒီလိုမှရှိတဲ့ပမာတွေမဟုတ်ဘူးပြည်ပမှာရှိတဲ့ပမာတွေရောပေါ့အားလုံးကနေဝိုင်းဝန်းပြီးတော့စူးစမ်းကြတဲ့အတွက်ရုပ်ောက်ပွဲနိုင်တယ်ဆိုတဲ့အကြောင်းပေါ့ဒါမှမဟုတ်မပြီးသေးဘူးပေါ့လေရုပ်ောက်ပွဲနိုင်လို့ NLD နိုင်လို့ပြီးသွားပြီဆိုပြီးတော့တိုင်းမထားပါနဲ့ပေါ့ဆက်လုပ်ရမယ့်ဟာတွေအများကြီးကျန်နေတယ်တကယ်ဒီမိုကရေစီဟာဖြစ်ဖို့သွားဖို့အတွက်လည်းအများကြီးကျန်နေတယ်ဆိုတော့အဲ့ဒီဟာတွေကိုလည်းဝိုင်းပြီးတော့ကူညီပေးကြဖို့ဆိုအဲ့ဒါကိုပြောသွားတယ်ဗ
ျဦးညဝင်းဂျပန်နိုင်ငံကိုရောက်ရှိနေစဉ်အတွင်းအမေရိကန်တန်ယုံတာဝန်ခံနဲ့တွေ့ဆုံခဲ့တယ်လို့ဂျပန်တဘာဝပအဝန်းကျင်ထိန်းသိမ်းရေးနည်းပညာကုမ္ပဏီတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဦးညံဝင်းရဲ့ခီးစဉ်ကိုလိုက်ပါပေးနေတဲ့ဦးကျော်သူကပြောပါတယ်။အ
ဲဒီနေ့မနက်ပိုင်းကတော့ကျွန်တော်ဒီယိုမီယိုဒီရှင်းပေါ်မှာအင်တာဗျူးပေါ့နော်တွေ့ဆုံပဲသွားတယ်။သွားပြီးတဲ့အခါကျတော့နေ့လယ်ပိုင်းမှာဒီအမေရိကန်ရဲ့တန်ယုံတာဝန်ခံကသူ့ကိုနေ့လယ်ကနေအခမ်းနဲ့အခမ်းပြီးတဲ့အခါကျွန်တော်ဒီမြန်မာဘွဲကိုလာတယ်ပေါ့မြန်မာဘွဲမှာသူရုပ်ကောက်ပွဲနဲ့ပတ်သက်ပြီးစကားလေးနည်းနည်းပြောပါတယ်။အနောက်မှာတော့ကျွန်တော်တို့ဒီနေ့ညနေပိုင်းမှာတော့ဒီသဘာဝပတ်ဝန်းကျင်တင်တင်တက်နိုလော်ဂျီရဲ့ဒီဂျာတာပေါ့နော်သူကလည်းပြောညသာစာပွဲနဲ့သူတက်ခဲ့ခံပါတယ
်ဒီနေ့တိုကျိုမှာကျင်းပတဲ့မြန်မာပွဲတော်မှာဂျပန်ကုမ္ပဏီတွေရောမြန်မာလူမျိုးတွေရောင်းချတဲ့အစားအသောက်အသုံးဆောင်ပစ္စည်းဆိုင်တွေနဲ့အရင်နှစ်တွေကတည်းကပိုပြီးစီကားနေတယ်လို့ဦးတောင်မြင့်ဦးကပြောပါတယ
်ဟာအဓိကဘဝကြီးနဲ့ပတ်သက်တဲ့ဟိုဟာအစားအစာတွေနဲ့စီးပွားရေးပေါ့ကွာဘဝကြီးကိုသွားမယ်ဆိုရင်အဲဟိုတယ်ဒီတော့ပြများပဲဗျဂျပန်ဘက်ကပြင်ဆင်တဲ့ဟာတွေအဲနောက်ဒီကမ္ဘာကြီးမှာအကူအညီတွေလိုနေတဲ့အစိုးရဟာတွေကဂျပန်အဖွဲ့ကြီးတို့တော့ပြများတချို့ NGO တွေကသူတို့ကလည်းအဲဒီအိမ်မှာသူတို့ကူညီနေတာတွေအဲ့ဒီဟာတွေကိုပြတယ်ဟာတွေအများကြီးပဲနောက်ဂျပန်မြန်မာဖက်ဆက်ပြီးလုပ်တဲ့ဟိုပစ္စည်းတွေဥပမာပြင်ဂျပန်နည်းပညာနဲ့ထုတ်တဲ့ဂျပန်ဟိုရှော့ချူပေါ့အဲ့လိုအရက်တွေပါလေအဲ့လိုဟာတွေမိတ်ဆက်တာတို့ပမာဒီယာကိုမိတ်ဆက်ပြီးတော့အရက်တိုက်တာအဲ့လိုရိုးရာအစားအစာရောင်းတာတို့အဲ့လိုမျိုးတွေအများကြီးရှိဟောတွေ့ရတ
ယ်။ရွေးကောက်ပွဲအနိုင်ရပြီးသိမကြခင်မှာပဲ NLD ပါတီခေါင်းဆောင်တူကိုဂျပန်အစိုးရကဖိတ်ကြားခဲ့တဲ့အပေါ်ဦးတောင်မြင့်ဦးကအခုလိုသုံးသပ်ပါတယ
်။အဓိကကဂျပန်အစိုးရဘက်မှငွေကတိုင် NLD ကိုထောက်ခံတယ်၊ဒေါ်စန်းစုကြည်ကိုထောက်ခံတယ်။ဟိုလေးလဲလေးစားတယ်။အဲ့ဒီအဆင့်မှရှိသားပြီလား။ဒါမှမဟုတ်ဂျပန်ရဲ့ policy မှာကဒီတရားဝင်အစိုးရဖြစ်မှလားသူတို့ကဆက်ဆံတာတွေရှိရတယ်၊လုပ်ရတာတွေရှိတယ်။အဲ့တော့ဒါကဂျပန် policy ပေါ့ဗျာနိုင်ငံညာကြီးအမှန်တကယ်ပတ်သက်တဲ့ policy ပေါ့အဲ့ policy ကိုလည်းသူတို့အနေနဲ့ထိန်းသိမ်းရပြီးတော့ဘဝပြည်ကိုလည်းကူညီပေးခြင်းတဲ့ဟာမျိုးတွေက စိုးရဆက်ဆက်မှာသူတို့လည်းအကြံတည်းဖြစ်ခဲ့တယ်။အဲအခုကောင်စားစုကြီးဒီကောင်ဆောင်နဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့အစိုးရတခုတက်မယ်ဆိုလို့ရှိရင်သူတို့အနေနဲ့ကဗမာပြည်အရေးကိုစိတ်ရောကိုယ်ရောပါဟိုကူညီပေးလို့လောက်ကန်ဆွဲပေးလို့ရမယ်အနေအထားမျိုးတွေဖြစ်သွားတာဖြစ်တဲ့အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ NLD ရဲ့ထိပ်တန်းကောင်ဆောင်ဖြစ်တဲ့ဒီဥညာဝင်ကိုဟိုဖိတ်ပြီးတော့ဟိုပြင်ဆင်တာစီစဉ်တာလို့ကျွန်တော်အနေနဲ့ယူဆတယ်ဟုတ်ကဲ့
အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာစီးပွားရေးအရအလားအလာအကောင်းဆုံးနိုင်ငံအဖြစ်ဂျပန်တွေဘက်ကရှုမြင်လာပြီးမြန်မာလူမျိုးတွေရဲ့အလုပ်လုပ်ပုံကိုကြိုက်နှစ်သက်တဲ့ဂျပန်တွေအနေနဲ့မြန်မာနိုင်ငံမှာပုံပြီးရင်းနှီးမြှုပ်နှံမှုတွေလှုပ်လာမယ်လို့ဦးတောင်မြင့်ဦးကမြင်ပါတယ
်ကျွန်တော်တို့ကမှလူမျိုးတွေကအာနာရှင်စနစ်အောက်မှာတခြားလို့ဖိနှိပ်တာနေရတော့လွတ်လပ်ပြီးတော့အလုပ်လုပ်ခွင့်ရလာတဲ့အပေါ်မှာမူတည်ရင်တို့ကအလုပ်တွေကြိုးစားတာကိုတို့သိကြတယ်ဆိုတော့ဗမာပြည်ကိုတို့အရန်ကိုကိုကြိုက်တယ်နောက်တစ်ခုကဂျပန်နဲ့ဗမာနဲ့မှာကဂျပန်ကနေဗမာဇာကိုနှိလာတာလည်းလွဲတယ်အဲ့လိုပဲဗမာနေပြီးဂျပန်ဇာကိုနှိလာတာလည်းလွဲတယ်ရင်းချင်းမှုတွေကအရန်ကိုစင်တူလာပြီးဖြစ်တဲ့အတွက်တို့အပြန်အလှန်ကိုပဲတကယ်ကိုဒီလောက်ကန်ဆောင်ရွက်ကြဖို့အလားအလာပူပြီးတော့ရှိလာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ယုံကြည်ပါတယ
် NLD ပါတီခေါင်းဆောင်ဦးညံဝင်းဟာမနေ့ပြန်မနေ့ပိုင်းမှာတော့တိုကျိုမှာရှိတဲ့မြန်မာမိသားစုနဲ့တွေ့ဆုံမှာဖြစ်တယ်လို့အဲ့ဒီနောက်ပိုင်းမှာကျိုတိုမြို့တော်ဟောင်းကိုတွားရောက်ပြီးကျူတိုတက္ကသိုလ်ကကျောင်းသားတွေကိုဟောပြောมาဖြစ်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်ရွေးကောက်ပွဲမှာနိုင်ရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်မှုရှိနေပါတယ်။အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘယ်လိုယာရုတာဝန်မျိုးကိုယူဆခြင်းကြပါသလဲ။လက်ရှိနိုင်ငံရဲ့အခြေအနေအရဘလိုရာထူးတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနီနီညာတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လီလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လည်လိုက်စီစဉ်ကကြိုဆိုပါရစေ
။ဒါကတော့ဒီကနေ့ညမှတင်ဆက်မဲ့တိုက်ရိုက်လည်လိုက်စီစဉ်မှာဒီစီစဉ်မှာပါဝင်ဆွေးနွေးဖို့ဆက်သွယ်လာတဲ့သောရရှင်တွေကိုလည်းကျွန်တော်တို့စူးစမ်းပြီးဖုန်းခေါ်มาဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုခေါ်ဆိုတဲ့ဖုန်းလိုင်းတွေမကောင်းတဲ့အတွက်လည်းကျမတို့ကြိုတင်ပြီးတော့တောင်းပန်ပါရစေရှင်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေအပြိုင်ဆိုင်ကြိုးပမ်းနေကြတဲ့အထက်တိုင်းပြည်မှာမတီးမငြိမ်ဖြစ်နေတဲ့စီးပွားရေးဟာလည်းရွေးကောက်ပွဲမဲဆွယ်စီယုံရေးအတွက်အရေးကြီးတဲ့ခေါင်းစဉ်တစ်ရပ်ဖြစ်လာနေပါတယ်။ VOA ရဲ့သတင်းတောက် Alex Christoforis သတင်းလွှာကိုရှားဖောင်ကတင်ပြမှာပါရှင်။
သုံးလပငွေစင်းရှင်းနှင်းတွေထွက်လာတော့မဲ့ချိန်မှာပဲကုန်စည်နှုန်းတက်တာတရုတ်နိုင်ငံစီးပွားရေးနှေးကွေးတာတွေနဲ့အတူကိုယ့်နဲ့အတွင်းအတိုးနှုန်းတွေတက်လာမဲ့အခြေအနေနဲ့ရင်းနှီးမြှုပ်နှံသူတွေကရင်ဆိုင်နေကြရတာပါဒါတွေအလုံးရနောက်ွယ်မှာရှိနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့လဲကုန်တွေတွေကြားသဘောထားအမြင်အမျိုးမျိုးရှိနေကြတာပါ Deep Value Execution ဝန်ဆောင်မှုလုပ်ငန်းက Steven Gelfire ကတော့
Cali Fiorina and Donald Trump both come from business so if you're coming from business you're probably going to be seen as business friendly
California နဲ့ Donald Trump တို့နှစ်ယောက်စလုံးဟာစီးပွားရေးလောကကလာတဲ့သူတွေပါစီးပွားရေးနယ်ပယ်ကလာတဲ့အတွက်လဲစီးပွားရေးနဲ့အကျွမ်းတဝင်ရှိတယ်လို့မြင်ရမှာပါအ ਨੇ ဆုံးတော့အစပိုင်းမှာဒီလောကမှာတော့အသာစီးရအောင်ရနေနိုင်ပါတယ
်နိုင်ငံခြားရေးဝန်ကြီးဟောင်းလက်ဖြင့် Democratic ကိုယ်စားလှယ်လောင်းတွေထဲမှာရှေ့တန်းရောက်လာနေတဲ့ Hillary Clinton ကတော့ဆေးကုမ္ပဏီတချို့အပေါ်ဈေးနှုန်းတက်မှတ်မယ်လို့ချိန်ချမှုတွေနဲ့အတူဈေးကွက်ကိုကင်တွယ်နိုင်ကြောင်းတက်တေပြဖို့ကြိုးပမ်းနေပါတယ် Princeton Security Banner ရဲ့လုပ်ငန်းက Ben Willis ကတော့
The single most important fact we have witnessed in this race that is going on is the damage
မဲဆွေဘွဲမှာအရေးအကြီးဆုံးအဖြစ်တွေ့နေရတာကတော့ဇီဝနည်းပညာလုပ်ငန်းမှာထိခိုက်အောင် Hillary Clinton ကလုပ်ခဲ့တဲ့ကိစ္စပဲဖြစ်ပါတယ
်ဈေးထုတ်လုပ်မှုလုပ်ငန်းကဈေးနှုန်းတွေအဆမတန်မြင့်မားလွန်းနေပြီးဒါတွေကိုကင်တွယ်မယ်ဆိုပြီးစက်တင်ဘာလတည်းကဝန်ကြီးဟောင်း Clinton က Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာကြောင့်ဇီဝနည်းပညာလုပ်ငန်းကအစုရှယ်ယာဈေးတွေ30ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ် Republican Party ကိုယ်စားလှယ်တွေထဲမှာ Trump ဟာထိုက်ဆုံးကရှိနေပေမဲ့ Ben Willis တို့လိုရင်းနှီးမြှုပ်နှံသူတွေကတော့သဘောမကျကြပါဘူး
I think Donald Trump is a buffoon and man to man I would be more likely to punch him in his face
Donald Trump ha paw pye pye ne khat pye pye lu diao lo tin mare chano wa ro tu ne myan ne chin sai saka pyo me a sa let thee ne be tho chin mare
billionaire the theji Kevin O'Leary ga ro Trump ko si wai thama tyao nei ne le za bi me aim phyo ma ta won yu bo so yin no di thet po bi lou pho lo de lu myin mare
I think people are pretty unhappy and if Trump can just show the next level which is to say all right here's some policy
လူတွေတိတ်စိတ်မချမ်းသာကြဘူးလို့ထင်ပါတယ်ထရမ့်အနေနဲ့ကဲဒီမှာကြည့်မူဝါဒတွေအခိုင်အမာရှိတယ်ဆိုရတဲ့မှာကျုံ့နဲ့အတူလုံမဲ့လူတွေကတော့ဒီလူတွေဆိုတာမျိုးနောက်တစ်ဆင့်တက်ပြီးပြောနိုင်မယ်ဆိုရင်တော့သူသမရဖြစ်လာနိုင်ပါတယ
်သမရနေရအတွက်ရှင်ပြိုင်မှုဟာအ ਨੇ ဆုံးတော့ Wall Street နဲ့စီးပွားရေးလောကသားတွေကြားမှာတော့တခုထဲသောသတင်းကောင်းစတင်နေပြီလို့လည်းပြောရမှာပါရှင
်ရှားပါပါရှင်အိန္ဒိယနိုင်ငံမှာကလေးငယ်တွေဟာတရားမဝင်တပ်ထုတွင်လုပ်ငန်းတွေမှာ NDA တွေကြားကအလုပ်လုပ်ကင်နေကြရပါတယ်။မိကနဲ့ electronic ပစ္စည်းတွေအတွက်အခြေခံ twin track ပစ္စည်းတွေကိုနိုင်ငံတကာကုမ္ပဏီကြီးတွေဖြည့်ဆည်းပေးရင်ကလေးငယ်တွေရဲ့ဘဝတွေကိုနှိမ့်မြုပ်ထားကြရတာပါ။အိန္ဒိယနိုင်ငံဓာတ်တပ်ထုတူဖော်ရေးလုပ်ငန်းကကလေးငယ်တွေရဲ့ဘဝအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးမနန္ဒချန်းကပြောပြမှာပါ။
ရှင်းနှစ်အရွယ်လလီတာအတွက်တော့စာတင်ကြောင်းခေါင်းလောင်းတန်စာဒီအတန်ကိုပဲကြားနေရတာပါအိန္ဒိယနိုင်ငံရှေ့ပိုင်းကဒီလိုတွင်းနေမှာလာကျေးဘက်လေးတွေကိုတူးရတဲ့အလုပ်ကိုတော့လေးနှစ်သမီးအရွယ်ကလေးကစလုပ်ခဲ့တာဖြစ်ပါတယ်ဒီလိုပင်ပန်းဆင်းရဲလွန်းတဲ့အလုပ်မှာတော့ရာပေါင်းများစွာသောကလေးတွေနေ့စဉ်လိုလိုလုပ်ကင်နေကြရတာပါ
5 PM to 9 PM, 5 PM to 3 PM.
ဘနဲ့ဆိုရင်9နာရီမှလာပြီးတော့ညနေကျရင်9နာရီမှပြတ်ပါတယ်။တရက်ကိုလာချေး3မတ်လောက်တော့ရပါတယ်လို့သူကပြောသွားခဲ့တာပါ။တနေ့ကိုအမေရိကန်ဒေါ်လာပြား90လောက်ရဖို့ကြမ်းကြမ်းတမ်းတမ်းအလုပ်လုပ်ရတာပါ။ဒါပေမဲ့လည်းရှီဘူးယာဒက်ဖ်တို့လိုအလုပ်ကျန်းသမားဆင်းရဲတဲ့မိဘတွေအနေနဲ့တားသမီးတွေကိုဒီအလုပ်ကလွဲပြီးတော့ခိုင်းစရာလည်းမရှိကြပါဘူး
။ सरकार इतना कर रहा है कि बच्चे के लिए स्कूल के लिए पैसा भी देता है कपड़ा भी देता है।
အစိုးရကတော့အများကြီးကိုလှုပ်ပေးပါတယ်။ကျောင်းဝင်းစုံတွေပတ်စံတွေအားလုံးပေးပါတယ်။ဒါပေမဲ့အိမ်မှာစားစရာတောင်မရှိတာကိုသူတို့တွေ့တဲ့အခါအလုပ်လုပ်မှဖြစ်မယ်ဆိုတာကိုသူတို့သိကြပါတယ်
။လျှက်စစ်ပစ္စည်းတွေနဲ့အလှကုန်ပစ္စည်းတွေမှာတွင်းတွင်းကျပ်ကျပ်အသုံးပြုတဲ့လာကျေးကိုဝယ်လို့အားကလည်းကောင်းနေစေပါ။အာဏာပိုင်တွေကပတ်ဝန်းကျင်တန့်ရှင်းအောင်ကြိုးပမ်းတဲ့အနေနဲ့လာကျေးတပ်ထုတွင်းတွေကိုလွန်ခဲ့တဲ့နှစ်နှစ်ကလေးကပိတ်ပစ်ခဲ့ပေမဲ့လို့လက်တွေ့မှာရှိနေစေဖြစ်ပါတယ်။ကမ္ဘာကျော်လှကုန်လုပ်ငန်းတွေဖြစ်ကြတဲ့L'Oreal နဲ့ Revlon တို့လိုပစ္စည်းတင်သွင်းနေတဲ့ Mask လုပ်ငန်းနဲ့လက်တွဲလုပ်ကိုင်နေတဲ့ IGEP ကုမ္ပဏီဥက္ကဋ္ဌဒေါက်တာ Dietrich Gaspu ကတော့သူ့လုပ်ငန်းမှာကလေးလုပ်သမားမသုံးဘူးလို့ဆိုပေမဲ့အခိုင်အမာပြောနိုင်တဲ့ကိစ္စမျိုးမဟုတ်တာကိုလည်းလက်ခံပါတယ်
။ We cannot and nobody can avoid that children are collecting mica or their parents are collecting.
ကျောင်းဖွင့်နေတဲ့အချိန်နွေရာသီအားလာရဲ့အချိန်ဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်ကလေးတွေကိုပဲဒါမှမဟုတ်သူတို့မိဘတွေလာကြည့်တူးတဲ့အလုပ်ကိုမလုပ်အောင်ကျွန်တော်တို့လည်းမတတ်နိုင်သလိုဘယ်သူမှလည်းမတတ်နိုင်ကြပါဘူ
းဒေသခံ NGO တချို့ကတော့တပ်ထုတွင်လုပ်ငန်းတွေမှာကလေးလုပ်သမားတွေအသုံးမပြုအောင်ကြိုးပမ်းမှုတွေမှာတော့အောင်မြင်မှုတချို့လည်းရှိခဲ့ပါတယ်စီမာကူမာရီတို့လိုမနစ်ကအထိလာကြည့်တူးတဲ့အလုပ်လုပ်ခဲ့ကြတဲ့မိန်းကလေးတွေဟာအခုတော့ကြောင်းတက်နေကြပါပြီ
ဘောလည်းဒီပြမကျွန်တော်फिर बहुत समझाए फिर हम लोग ढीबरा छोड़ दिए एक काम करने फिर पढ़ने चल गए
တူတူတဲ့အလုပ်ကိုမလုပ်ဖို့ကျမတို့ကိုပြောပါတယ်နားလည်လိုက်အောင်လဲလုပ်ပါတယ်ဒီအလုပ်ကိုမလုပ်ဖို့ပြောပြီးကျမတို့သဘောပေါက်အောင်ပြောခဲ့လို့လဲကျမတို့ဒီအလုပ်ကိုရပ်လိုက်ကြတာပ
ါကလေးလုပ်သမားပပြအောင်အာဏာပိုင်တွေကြိုးပမ်းနေကြတဲ့တစ်ချိန်တည်းမှာပဲအလှကုန်လုပ်ငန်းကြီးတွေကလည်းစာတင်ကျောင်းသစ်တွေဖွင့်လှစ်တာလို့စီမံကိန်းတွေမှာရမုံငွေထည့်ဝင်လာကြပါတယ်ဒါပေမဲ့လည်းကမ္ဘာပေါ်မှာလာကျေးတပ်ထုအများဆုံးထွက်ရအိန္ဒိယနိုင်ငံကအစင်းရဲဆုံးဒေသတွေမှာတော့ဒီရီမန်းချက်အကောင့်ထဲပေါ်နိုင်အောင်ခက်ခက်ခဲခဲဆက်ပြီးတော့စူးစမ်းရအောင်မှလည်းဖြစ်ပါလိမ့်ရှင်
။မန္တနာချမ်းပါရှင်။မကြာခင်မှာတော့ရွေးကောက်ပွဲသကဝိုင်းစီစဉ်ကိုနားဆင်ရတော့မှာပါ။
ဗီအိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်စနေညနေခင်း VOE မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းတိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေမှာရွေးကောက်ပွဲအထူးစီစဉ်ဖြစ်တနာယီတိုးချက်တင်ဆက်နေပါတယ်ရှင်အခုတော့ရွေးကောက်ပွဲစကားဝိုင်းကိုနားဆင်ရတော့မှာပါဒီတစ်ပတ်မှာတော့ NLD ပါတီရဲ့ပြပဆက်ဆံရေးခြေလှမ်းတွေနဲ့ဒေတာတွင်းဆက်ဆံရေးကိုဘလို့ချိန်တွင်ညာညှိတင်တယ်လဲဆိုတဲ့ကိစ္စတွေကိုဒီ NLD ပါတီနေနဲ့ဘလို့လှုပ်ဆောင်တင်တယ်လဲဆိုတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ VOE ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းကမြမအရေးအကဲခတ်တွေဖြစ်ကြတဲ့သတင်းစာဆရာဦးစီသူအောင်မြင့်ဒေါက်တာရံမျိုးသိန်းဒေါက်တာခင်မောင်ညိုတို့နဲ့သုံးသပ်ဆွေးနွေးထားပါတယ်ရှင်
မင်္ဂလာပါရှင် VOE ရွေးကောက်ပွဲ2စက္ကဝိုင်းကကြိုဆိုပါရစေဒီနေ့ကျမတို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပွဲပုံစံတွေကတော့အထူးမိတ်ဆက်ပေးဖို့မလိုတဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆိုင်ယင်ဆရာဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်ဒီနေ့ကျမတို့ဆွေးနွေးပွဲမှာအရင်တော့တော့အများတန်းပြောတာပေါ့နော်အနိုင်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစောင်းပေးပြီးတော့အဓိကဆွေးနွေးခဲ့တာပေါ့ဒီနေ့တော့အနိုင်မရပဲနဲ့ရှုံးသွားတဲ့ပါတီတွေအပေါ်မှာဆွေးနွေးသုံးသပ်ကြမယ်လို့စိတ်ကူးထားပါတယ်ဆရာအဲ့တော့ဆရာရဲ့အမြင်လေးကိုထပ်အောင်ပြောပြပါအောင်ဆရာ
ဒီက win winner take all လေအားလုံးကိုအနိုင်ရတဲ့လူကယူမယ်ဆိုတော့ပုံစံမျိုးနဲ့ဆိုတော့ရှုံးတဲ့လူကတော့နည်းနည်းလေးဟောစိတ်ထဲမှာတော့မခံသိမခံတာဖြစ်တာပေါ့ဒါပေမဲ့ရှုံးတဲ့လူခဏထားပြီးတော့နိုင်တဲ့လူလည်းကြည့်အောင်ပေါ့ဟိုကနိုင်တဲ့လူဆိုတော့ကျွန်တော်တို့ဒီပြည်ခိုင်ဖြုတ်စီမှာလည်းသူနိုင်တဲ့လူအယောက်42ယောက်ရှိတာသူ42ယောက်ဖြစ်သွားတော့ပေါ့လေအဲ့42ယောက်ကသူတို့ဘယ်ရေးဘယ်ဘာတွေလုံးကြမလဲဒီအထဲမှာရောက်ရင်အရင်တော့ NLD ကရောက်40ကျော်ရှိတယ
်။ဂျာ
ဖြတ်တုန်းကတော့ပါလာတယ်ဟာ။အဲ့လိုမျိုးသူဒီ40ကျော်ကဘလို့အလုပ်လုပ်ကြမယ်ဆိုတာလေးကိုလည်းအမှန်စင်းစားဖို့ခေါင်းတယ်။သူတို့ကဒီတိုင်းပြည်အတွက်ကိုလွှတ်တော်တွေဝင်ရောက်ပြီးတော့သူတို့ဘာလုပ်ကြမလဲ။အရင်တော့ကတော့ NLD ကတော့ဝင်လာတော့သူကတက်တက်ကြွကြွနဲ့စာရီဖတ်နော်ဆွေးနွေးတာလည်းလုပ်သူတို့ရဲ့အင်အားတော်တော်လေးရှိတယ်။အဲ့တော့သူကြက်ခံရေးကလည်းသူတို့အများကြီးသူတို့လုပ်လို့ရတာဒီ42ယောက်ကိစ္စတော့မရှိပါဘူး။သူတို့လုပ်နိုင်မယ်လို့ကျွန်တော်တို့ထင်တာပေါ့။ဒါပေမဲ့ဒီကြံတဲ့လူတွေပေါ့လေအခုအစိုးရဖွဲ့မဆိုလဲမပါမဲ့လူတွေကတချို့လဲစိတ်ဆိုးမှန်ဆိုးတွေဖြစ်ကြတော့ကလဲထိုင်းနေရိုက်ပေါက်ရိုက်တဲ့အထိတောင်ကဖြစ်တယ်လို့လဲကျွန်တော်တို့ကြားရတယ်ဒါပေမဲ့စိတ်မဆိုးတဲ့လူလဲရှိမှာပေါ့အများသောအဖြစ်တချို့လူကတော့ကျွန်တော်တို့နောက်ထပ်ကိုဆက်ပြီးတော့နိုင်ငံရေးမလုပ်ဘူးအာဏာနိုင်ငံရေးမလုပ်ပါဘူးကျွန်တော်တို့ဆက်ပြီးတော့ဒီပရဟိတနိုင်ငံရေးလုပ်ပါမယ်တချို့ကလဲကျွန်တော်တို့ကဒီဘေးကနေတော့ဝေဖန်အကြံပြုမယ်တိုင်းပြည်အတွက်အကြံပြုမယ်စသဖြင့်ပေါ့နော်ဟောဖုံးကြီးဝတ်မယ်ဆိုတော့လူတွေကလည်းရှိသေးတယ်ဒါပေမဲ့သူတကယ်တမ်းဝတ်လို့မဝတ်လို့မသိသူတို့အခြေအနေကိုကျွန်တော်ကြည့်လိုက်ရင်ဒီတိုင်းပြည်ထဲမှာနော်သူတို့ကလည်းဒီချိန်ကဒီအစိုးရအဖွဲ့နဲ့လွှတ်တော်ထဲမှာပါဝင်တဲ့လူဆိုသူတို့ experience တချို့ရပါတယ်ဒါတွေကတိုင်းပြည်အတွက်အကျိုးပြောပြတဲ့လုပ်ငန်းတွေလုပ်နိုင်မယ်ဆိုတော့အမှန်တန်ကောင်းတာပေါ့နော်ဒီအတက်အဆင်းဆိုတာရှိပါတယ်အဲ့ဒီအဆင်းလေးကိုကျွန်တော်တို့ငင်းငင်းတသားလေးနဲ့ခံယူတော့ပြည်သူချစ်တဲ့လူတွေဖြစ်လာဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါအခုကျွန်မ Facebook ထဲမှာတွေ့လိုက်တာပေါ့နော်ဒီ NDF ပါတီကဒေါက်ခင်ဝိုင်းကြီးကနေပြီးတော့စိတ်ဆိုးမှန်ဆိုးနေပေါ့နော်အရင်ကတပါတီစနစ်ကိုသူကတိုက်ဖြတ်ခဲ့တာတနိုင်ငံလုံးကအခုအဲ့ဒီဘက်ကိုပြန်ရောက်သွားတယ်လို့မျိုးဖြစ်သွားတယ်တဲ့ဆိုပြီးတော့ तू ကနိုင်သူအကုန်ယူဆိုတာပေါ့ तू အမှန်တော့ PR system ပေါ့အချို့ကျစနစ်ကို तू ကဟိုပြန်ပြီးတော့ဟိုသတိတရနဲ့တတတာပြန်ပြောလိုက်တာပေါ့လေအဲ့ဒါနဲ့ပတ်သက်လို့ဘာများလူများသုံးသပ်လို့ရပါလဲရှင
်သူကတော့ဟိုကျွန်တော်ကတော့တောက်လျှောက်သူ့အကဲခတ်တယ်ပေါ့နော်သူဘာလုပ်တယ်ဘာခိုင်တယ်ဆိုတာနောက်ဟိုဘာခေါ်လဲအများပြည်သူမျက်နှာစာမှာလဲသူကဟိုဘာလဲထင်ပေါ်တာဟိုလေသူလုပ်တယ်အလုပ်ခိုင်တယ်အဲ့မှာကြည့်လိုက်တဲ့ခါကျတော့သူပြောနေတာတွေကတော့အလွဲတွေကြီးပဲအဲ့တော့ကိုယ်တော့သူပြောတဲ့တပါတီစနစ်ဘာညာဆိုတာကလည်းအမှန်တော့ရိုးရိုးလေးပါပဲရှေ့မှာရှိထားတဲ့ဥစ္စာကအာဏာရှင်စနစ်အခုလောလောဆယ်ဒီဖြစ်ပေါ်လာတဲ့အဖြစ်အနေပေါ့နော်မပြောင်းသေးဘူးဖြစ်ပေါ်လာတဲ့အခြေအနေကပြည်သူလူထုကရွေးချယ်တင်မြှောက်တဲ့စနစ်အဲ့ဒါကြီးကလုံးဝကြီးကိုခြားနားနေတဲ့ကိစ္စအဲ့တော့ပြည်သူလူထုကရွေးတင်လိုက်တဲ့စီမှာ တပါတီဖြစ်ခြင်းဖြစ်မယ်နှစ်ပါတီဖြစ်ရင်ဖြစ်မယ်အခုဆိုရင်အားလုံးပေါင်း73ပါတီပေါ့ဒီလူတို့ကဒီအချိန်မှာဒီလိုမျိုးသူတို့သဘောဆန္ဒနှိမ့်ချိုက်လို့သူကမဲပေးလိုက်တဲ့ဥစ္စာအရင်ခေတ်တုန်းကရှိထားတဲ့တပါတီစနစ်ပဲပြောပြောစစ်တပ်ကအုပ်ချုပ်တာပဲပြောပြောဘလို့မှနိုင်ရှင်လို့မရတဲ့ဟာအဲ့တော့သူတပါတီစနစ်တိုက်ဖြတ်တယ်ဆိုတာဘယ်ဟာကိုသူတိုက်ဖြတ်တာလဲဟိုကျွန်တော်မေးချင်တာအာဏာရှင်စနစ်ကိုတိုက်ဖြတ်တယ်ဆိုရင်အခုကအာဏာရှင်စနစ်မဟုတ်တော့ဘူးဆိုတော့တိုက်ဖြတ်เสียမလို့တော့ဘူးဆိုတော့ကျွန်တော်ပြောချင်တာသူပြောနေတဲ့ဟာတွေပါလေအကုန်လုံးကအလွဲတွေအမှားတွေပဲအကုန်လုံးတိုက်ပြီးတော့အကျိုးမရှိတဲ့စကားတွေပဲလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့တကယ်လို့များပေါ့လေလွတ်လွတ်တော်ကနေပြီးတော့ PR system ပေါ့ဒီအချိုးကျခွဲဝေတဲ့စနစ်ကိုညာလှုပ်ခဲမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲဘယ်လိုများဖြစ်နိုင်လဲရှင
်ကျွန်တော်မြင်တာတော့ဟိုအချိုးကျကိုစားပြုတဲ့ရွေးကောက်ပွဲစနစ်ပုံစံမျိုးဖြစ်မယ်ဆိုရင်ပေါ့လေတခုတော့ရှိတာကတော့မတိုင်းနာပါတီဒီအနေနဲ့လေအဲလွတ်တော်ကိုယ်စားလှယ်ပူရလာနိုင်တဲ့သဘောတော့တွေ့ရတယ်နောက်ပြီးတော့အဲပြည်တော်စုကြန့်ခိုင်ရင်လည်းဖွံ့ဖြိုးရေးပါတီအနေနဲ့လေလွတ်တော်ကိုယ်စားလှယ်ပူရနိုင်တဲ့သဘောမျိုးတော့တွေ့ရတယ်ဒါပေမဲ့ဘလောက်တိုင်းတာဒီပူရမယ်ဆိုတာမျိုးကတော့ပေါ့လေကျွန်တော်တို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေဒီတရားဝင်ရရှိတဲ့မဲရည်အတွက်တွေထွက်လာပြီးတဲ့အချိန်ကြတော့မှကျွန်တော်တို့စဉ်းစားကြည့်လို့တော့ရတယ်ဒါပေမဲ့ကျွန်တော်သုံးသပ်ကြည့်တဲ့လောက်ပေါ့လေတိုင်းသားပါတီတွေဘက်မှာလည်းအရေးအတွက်တော့တိုးလာနိုင်တယ်။ဒါပေမဲ့အဲ့ဒီ PR ကိုကျွန်တော်တို့အစီအမံစပြီးတော့ဟိုလွတ်တော်ထဲမှာဆွေးနွေးတဲ့အချိန်တုန်းကတော့အဲကျွန်တော်မှတ်မိသလောက်တိုင်းသားပါတီတွေကလည်း PR စနစ်ချက်သုံးပါဦးသူတို့အနေနဲ့မနစ်သက်ဘူး။ဒါပေမဲ့ဟိုနာမည်လွတ်တော်တက်တန်းအတွင်းမှာလည်းပဲကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အမြင်ကတော့ဒီကိစ္စကိုအလေးနဲ့ထားပြီးတော့စဉ်းစားတဲ့နယ်လို့မြင်တယ်။ဟုတ်ပါဟိုကျွန်တော်ဆိုလိုချင်တဲ့သဘောကဒီ PR စနစ်ကိုကျင့်သုံးတဲ့နယ်လို့ကျွန်တော်ဆိုလိုတာမဟုတ်ဘူး။သို့တော်လည်းပဲကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးပါလီမန်ဒီမိုကရေစီနိုင်ငံရေးစနစ်မှာပြည်သူလူထုအများစုရဲ့ဆန္ဒသဘောထားနဲ့လိုင်လျောညီထွေဖြစ်မဲ့ရွေးကောက်တဲ့နည်းစနစ်တစ်ခုဖြစ်မဖြစ်ဆိုတာကိုတော့ကျွန်တော်အများအဖြစ်နောက်လွတ်တော်တက်တန်းအတွင်းမှာဟိုဆန်းစစ်ဖို့လိုအပ်တယ်လို့မြင်တယ်နောက်ကျွန်တော်တစ်ချက်လေးဖြည့်ပြောချင်တာကခုနဟိုဆရာဦးခင်မောင်ကြီးကိုဆွေးနွေးသွားတဲ့အထက်မှာလည်းပါတယ်အဲကျွန်တော်တို့နိုင်ငံမှာဘယ်လိုဖြစ်လဲဆိုတော့အမရွေးကောက်ခံနော်မဲဆန္ဒနယ်တစ်ခုမှာရှင်ပြိုင်တဲ့လွှတ်တော်ကိုယ်စားလှယ်ဟာဒီရွေးကောက်ပွဲမှာရှုံးသွားပြီးရင် तू ကဒီမဲဆန္ဒနယ်ကိုလှည့်ဦးမကြည့်တော့တာအမှန်တကယ်ကကျွန်တော်အမြင်အားဖြင့်နာမဲလွှတ်တော်တက်တန်း9နှစ်အတွင်းမှာအနိုင်ရနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေကလည်းကိုယ်မဲဆန္ဒနယ်မှာအဲ့ဒီကိုကိုမဲပေးခဲ့တဲ့လူတွေရဲ့ထောက်ခံမှုကိုရရှိအောင
်ဆက်ပြီးလုပ်
ဆက်ပြီးလုပ်ဖို့လိုအပ်တယ်။အဲ့ဒီလိုပဲအဲ့ဒီမဲဆန္ဒနယ်မှာရှုံးနိမ့်သွားတဲ့အခြားလွတ်တော်ကိုယ်စားလှယ်တွေကလည်းအဲ့ဒီမဲဆန္ဒနယ်မှာရှိတဲ့မဲဆန္ဒရှင်ပြည်သူလူထုရဲ့အကျိုးကိုဆက်ပြီးဖော်ဆောင်နေဖို့လိုအပ်တယ်။အဲ့ဒီသဘောကတော့ပြည်တော်စုအဆင့်ပြည်နယ်အဆင့်မှာတည်းမကောက်ဘူး။မြို့နယ်အဆင့်မှာလည်းပဲကျွန်တော်တို့ဟာအနိုင်ရပါတီနဲ့အတိုက်ခံပါတီဆိုတဲ့ပုံစံမျိုးနိုင်ငံရေးပုံစံတစ်ခုကိုကျွန်တော်တို့ဖော်ဆောင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒါမှသာလျှင်ကျွန်တော်တို့အောက်ခြေမှာရှိတဲ့ပြည်သူလူထုလည်းပို့ပြီးအကျိုးရှိမယ်ကျွန်တော်တို့ရဲ့နိုင်ငံရေးစနစ်ဖွံ့ဖြိုးတိုးတက်မှုကိုလည်းအထောက်အကူပြုနိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်အဲ့ဒါမှပဲဒီကိုစားပြုတဲ့ဒီမဲဆန္ဒနယ်မြေရဲ့ပြည်သူလူထုရဲ့ဒီလူနေမှုဘဝအခြေအနေအစအစအရာကိုမျက်စိမပြတ်တဲ့သဘောပေါ့နော
်ဟုတ်ပါတယ်ဗျ
ဟုတ်ကဲ့ပါနောက်ပြီးတော့ဆရာဆက်ပြီးပြောရမယ်ဆိုလို့ရှိရင်ဒီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့နိုင်ငံညာဆက်ဆံရေးပေါ့နော်နိုင်ငံညာပြည်ပဆက်ဆံရေးပထမအဆုံးခြေလှမ်းအနေနဲ့ဒီ NLD ရဲ့ CEC ပေါ့ EC တယောက်ဖြစ်တဲ့ဦးညံဝင်းဒီဥပဒေကြံပေးလည်းဖြစ်တယ်ဦးညံဝင်းကအခုဂျပန်နိုင်ငံတိုကျိုမြို့ရောက်ရှိနေပါတယ်သူကသွားတဲ့ခီးစဉ်ကတော့ဒီမြန်မာနိုင်ငံရဲ့ပြန်လည်ထူထောင်ရေးမှာလိုအပ်နေတဲ့ဒီရင်းနှီးမြှုပ်နှံမှုတွေဤပညာပိုင်းဆိုင်ရာတွေဂျပန်နိုင်ငံကနေပြီးတော့အကူအညီတွေရယူဖို့ဆိုတဲ့သဘောမျိုးပြောထားတာတွေ့ရပါတယ်ပြီးတော့ဒီဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကနေပြီးတော့လည်းဒီအနိုင်ရမြေသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုတရားဝင်ဖိတ်ကြားစာပို့ထားပါတယ်ဆရာအဲ့တော့ဒါ NLD ရဲ့ပထမအဆုံးဒီပခြေလှမ်းပေါ့နော်အဲ့တော့ဂျပန်နိုင်ငံနဲ့ဆက်ဆံတာနဲ့အမျှအိန္ဒိယတရုတ်နိုင်ငံကိုလည်းမေ့ထားလို့မရအောင်လေဆိုတော့ဆရာအနေနဲ့အဲ့ဒါဘယ်လိုသုံးသပ်လို့ရလဲရှင်
ကျွန်တော်တို့ဒါတကယ်တော့နိုင်ငံတကာဆက်ဆံရေးပါလာပြီဆိုတော့ကျွန်တော်တို့ဘာကြီးဆက်လုပ်ကြမယ်အဲ့တော့ကျွန်တော်တို့အာရှဟောတာတူညီမျှရေးတော့အရင်ခေတ်ကလည်းရှိဘူးတယ်အဲ့တော့ဂျပန်ကိုသွားလာပဲဂျပန်ကလည်းအမြဲတမ်းမြန်မာနဲ့ဆိုရင်သူကအလုပ်လုပ်တာလည်းသူကကောင်းပါတယ်အဲ့ဒီတိုင်းပဲအင်္ဂလန်ကလည်းသူတို့အလုပ်အမြဲလုပ်တယ်မြန်မာပြည်အကြောင်းသူတို့ပါလီမန်အမြဲတမ်းဆွေးနွေးတယ်သူတို့လုပ်ကြတာပဲအဲ့တော့ကျွန်တော်တို့ဒီစီးပွားရေးလုပ်တဲ့အချိန်မှာအော်ဂျပန်ကတော့ကမ္ဘာမှာလည်းသူအရင်တစ်ခေတ်ကတော့သူစီးပွားရေးကတော်လေးကြီးကျယ်တယ်အခုကတော့တရုတ်က
အော်ကြီးကျယ်တဲ့စီးပွားရေးစနစ်နဲ့ဝင်လာပြီ
ဒုတိယ
ဒုတိယလိုက်နေပေါ့เนาะအဲ့တော့သူကဘုံမပြီးတော့သူဝင်လာတာပဲဝင်လာတာလည်းအများကြီးရှိတယ်အဲ့တော့ဂျပန်လည်းဝင်လာတာလည်းအများကြီးရှိတယ်ဒီမြို့နယ်ဟိုတိုးတက်ဖို့မျိုးကြီးမှာဂျပန်ကဝင်နေတယ်အဲ့တော့သူတို့ဝင်နေတဲ့ဟာတွေအကုန်လုံးကိုကြည့်လိုက်ရင်ကျွန်တော်တို့တိုင်းပြည်လည်းကိုယ့်အကူထူထောင်နိုင်ဖို့အခြေအနေကဟိုနိုင်ငံတကာရဲ့ဆက်ဆံရေးကအများကြီးသူတို့ရင်းနှီးမြှုပ်နှံမှုပေါ်အများကြီးမူတည်တယ်ဒါပေမဲ့သူတို့လာတာတော့ရင်းနှီးမြှုပ်နှံတိုင်းကျွန်တော်တို့ကဟာတမန်ကံပါတယ်လို့ကျွန်တော်ပြောလို့မရဘူးဒီကုံသွဲမှုကစအားလုံးကိုကျွန်တော်တို့အားလုံးသတိထားကြည့်ရမယ်ကျွန်တော်ကြောက်နေဖို့ပြောတာမဟုတ်ပါဘူးကြောက်စရာတော့မလိုပါဘူးဘာကြောက်လဲဆိုဒီခေတ်မှာကျွန်တော်တို့က capacity building လုပ်ရမှာကျွန်တော်တို့လူတွေအလုပ်ရရှိဖို့ကျွန်တော်လူတွေကျွန်တော်မြန်မာနိုင်ငံမှာကျွန်တော်တို့အစာစီးရရှိဖို့ကတော့လိုတယ်ဒါတော့ကိုယ်တိုင်းမျိုးသူတို့လာလောက်ကြရင်ကျွန်တော်တို့ကအများအောက်ကြနောက်ကြနဲ့ခံရမယ်ကျွန်တော်ပြည်သူလူထုတွေဒုက္ခရောက်မယ်ကိစ္စမျိုးပေါ့လေအော်ဘာဖြစ်လို့စက်ရုံဆောင်ရင်ဒုက္ခရောက်မယ်ဆိုတော့ကျွန်တော်ပြောတာစက်ရုံဆောင်ရင်ကျွန်တော်တို့ဒီမီဂိုတလူလူနဲ့ကျွန်တော်တို့ခံရမှာအဲ့ဒီအချိန်မှာကျွန်တော်တို့အလုပ်သုံးမတွေဘလောက်လောက်ပြည်သူတွေအလုပ်ဘလောက်ရလဲအဲ့ဒီကနေစပါကျွန်တော်တွေ့ရမှာအဲ့တော့ကိုညာဝင်းသွားတဲ့ဟာတော့ကောင်းပါတယ်အဲ့လိုပဲကျန်တဲ့လူလည်းတို့တဖြည်းဖြည်းနဲ့ဒီအချိန်ခါသိရင်တော့တို့သွားကြအောင်ပေါ့ဒီခါမှာဒီနိုင်ငံတကာဆက်ဆံရေးမှာမှားယွင်းတဲ့လက်မှတ်ထိုးမှုမှုတွေမလုပ်ကြဘူးပေါ့ဒါမြန်မာတိုင်တိုင်ပင်ပင်နဲ့လောက်ကြဘူးသူအချိန်လေးကိုနည်းနည်းဒီစောက်ဖို့တော့လိုတယ်လို့ထင်တယ်အဲ့ဒီအချိန်လေးကတော့ဘတော့လောက်ဖြစ်မှာတော့ကျွန်တော်လည်းစောင့်နေတာပေါ့
ဟုတ်ကဲ့ပါအမှားတော့ဟို transparency ပေါ့နော်ပွင့်လင်းမြင်သာရှိဖို့လိုအပ်ပါတယ်ဥမာဂျပန်နိုင်ငံသွားတယ်ဆိုလို့ရှိရင်လည်းပြည်သူလူထုသိအောင်ပေါ့နော်ဟိုဒါဂျပန်နိုင်ငံကိုသွားမယ်တိအကျသတင်းထုတ်ပြန်တာတော့ဘာလို့လှုပ်ဖို့လိုတာပေါ့နော်နောက်တစ်ခုကဂျပန်နိုင်ငံဆိုတာလည်းမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တခြားနိုင်ငံတကာနဲ့ရှင်တယ်လို့ရှိရင်အကြီးအမားဆုံးအလှရှင်နိုင်ငံတစ်ခုဖြစ်ပါတယ်ဒါပေမဲ့ဂျပန်နိုင်ငံပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုပဲဖြစ်တိဝဲဖြစ်ဖြစ်မြန်မာနိုင်ငံကအကူအညီပေးရဆိုတဲ့နေရာမှာသူတို့အကျိုးစီးပွားမပါဘဲနဲ့တော့အကူအညီမပေးပါဘူးအဲ့တော့အဲ့လိုသူတို့အကျိုးစီးပွားနဲ့အတူဒီနိုင်ငံရဲ့လက်ရှိပေါ့ဆင်းရဲမွဲတေမှုပပျောက်ရေးရအစဖွံ့ဖြိုးတိုးတက်မှုကအစပေါ့လေအကုန်လုံးဟန်ချက်ညီညီနဲ့လှုပ်သွားနိုင်မှုလိုတာပေါ့လေအဲ့တော့ဒီပြည်ပဆက်ဆံရေးနဲ့ပတ်သက်ပြီး NLD ရဲ့ရည်တည်ချက်ကလေးပေါ့လေဘယ်လိုများသုံးသပ်လို့ရပါလဲရှင
်အထူးကကတော့ခုနကတော့ဟိုဒေါက်တာဇဝင်းပြောတဲ့အချိန်မှာပါသွားပြီဟန်ချက်ညီအောင်ဆိုတာအဲ့ဒါတော်တော်အရေးကြီးပါတယ်အရေးကြီးတယ်ဆိုတာကကျွန်တော်တို့အိန္ဒိယချင်းဆိုဒီဘက်မှာဆိုတရုတ်ရှိတယ်အိန္ဒိယရှိတယ်အိန္ဒိယကကျွန်တော်တို့နားတယ်တော့သိပြဿနာမကြီးဘူးတရုတ်ကြတဲ့ခါကျတော့ရှေ့ပိုင်းမှာကျွန်တော်တို့ဒီဆက်ဆံရေးတွေဟိုအရင်စစ်ဆိုးရနေပေါ့နော်အများကြီးရှိပြီးတော့မှကုလူတာတွေရောပါတွေရောပြဿနာတွေအများကြီးရှိတယ်။နောက်ကမ္ဘာမှာဆိုလဲအနောက်နိုင်ငံတွေနဲ့သူတို့ရှိတဲ့ပြိပခါတွေပါတွေလည်းရှိတယ်။အဲ့ဒီဥစ္စာတွေကဟန်ချက်ညီဖို့ဆိုတာပထမအရေးကြီးဆုံးတစ်ချက်ကတော့ကျွန်တော်တို့နိုင်ငံကဒီခုနတော့အင်အားကြီးနိုင်ငံတွေရဲ့ဟိုပြိုင်ဆိုင်မှုတွေပြိပခါဖြစ်ရာတွေမဖြစ်ဖို့လိုတယ်။ဒါကတော့အရေးကြီးဆုံးပဲ။အဲ့လိုမဖြစ်ဘဲနဲ့ခုနတော့လို့ဟန်ချက်ညီပြီးတော့တည်ငြိမ်အောင်လုပ်တဲ့အစီအမတိုင်းပြည်အတွက်ဘယ်ဟာတွေကပိုအကျိုးရှိမလဲ။ခုနကပြောတဲ့စီမှာအကုန်ပါပြီးသားပဲပွင့်လင်းမြင်သာမှုရှိစွာလုပ်မယ်ဆိုတဲ့ကိစ္စတွေပါတယ်။နောက်ယင်းနှိမ့်မြုံနာမှုကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ကျွန်တော်ဦးတန်းလွင်ပေါ့နော်ဒီဘာလဲဘိုးဘာမှလည်းသူလုတ်ကင်ခဲ့ဘူးတဲ့အခုဆိုကမ္ဘောဇာမှာတူဦးတာပေါ့နော်ဒီအကြီးတဲ့အကြံပေးသူလုတ်နေတယ်လုတ်နေတော့သူပြောပြသူတို့တွေရဲ့ပြောပြချက်တွေပေါ့နော်ဒါအတော်တော်များရှိကြပါတယ်ကျွန်တော်တို့စီမှာဒီအနောက်နိုင်ငံယင်းနှိမ့်မြုံနာမှုတွေကတော်တော်ကိုလုံနေတယ်ဘာဖြစ်လို့လိုနေတယ်လဲဆိုတော့အနောက်နိုင်ငံယင်းနှိမ့်မြှုပ်နှံမှုတွေကလာပြီးဆိုရင်သူတို့တွေကပွင့်လင်းမြင်သာမှုရှိတယ်တာဝန်ယူမှုရှိတယ်အဲပြီးတော့မှနောက်အလုတ်ကန်အခွင့်အလမ်းနေဆိုရင်လည်းသူကအများကြီးဖန်တီးပေးနိုင်တယ်အဲသူတို့တွေကြတော့တရုတ်ယင်းနှိမ့်မြှုပ်နှံမှုကိုဟိုတိတ်ပြီးတော့မကြိုက်ဘူးဘာဖြစ်လို့မကြိုက်လဲဆိုတော့တရုတ်ပြည်ကယင်းနှိမ့်မြှုပ်နှံမှုလုပ်မယ်ဆိုရင်ကမ္ဘာမှာပေါ့နော်သူလိုက်ပြီးတော့လုပ်ပြမယ်ဆိုရင်ဘယ်လိုမျိုးတွေသူကပါလာလဲဆိုတော့သူ့စီကဆက်ရန်တရားတွေတုံးတာပေါ့လူကအစအကုန်လုံးသူအကုန်လုံးခေါ်သွင်းလာတယ်အဲ့ဒါနဲ့ပတ်သက်လို့ကကျွန်တော်လည်းကိုယ်တိုင်နေလည်းအတွေ့အကြုံရှိတယ်ကျွန်တော်တရုတ်ကယင်းနှိမ့်မြှုပ်နှံမှုလုပ်တဲ့နေဆက်ဒေသတွေပါတယ်မီဂျီနာတို့ပါတို့ကချင်ပြည်နယ်ဘက်တို့ကျွန်တော်သွားကြည့်ဘူးတဲ့အဲ့ဒီတိုင်းပဲကျွန်တော်တို့စီကအလုတ်ကန်ရရှိမှုလည်းတော်တော်နေတာပေါ့နော်ဒါတွေကိုဒီနောင်တာဝန်ယူမဲ့အစိုးရကသူဟန်ချက်ကြီးအောင်လုပ်ရမှာပေါ့ဒီနေ့မနေ့ဆိုရင်ပဲဒေါန်ဆန်းစုကြည်လွှတ်တော်မှာသူအရေးကြီးတဲ့ဒီအစိုးရကိုတင်သွားတယ်အဲ့ဒါဘာလဲဆိုတော့နီးဥပဒေတွေထုတ်ပြန်တဲ့ကိစ္စအဲ့ဒီထဲမှာဒီဥပဒေတွေကတော့လွှတ်တော်ကလုပ်လိုက်ပြီဒါပေမဲ့နီးဥပဒေတွေမရှိလို့အလုတ်မဖြစ်တဲ့ဟာတွေကတော်တော်များများရှိနေအဲ့ဒီထဲမှာဘာပါလဲဆိုတော့ခုနကတော့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာကိစ္စတွေနိုင်ငံရေးယင်းနှိမ့်မြှုပ်နှံအခုဆိုရင်သီလဝါစီမံကိန်းဆိုရင်တိုက်ပြည်ကလည်းတော်တော်လေးကိုအလေးထားတယ်ဒီအစိုးရကလည်းအလေးထားတယ်ဒါယင်းနှိမ့်မြှုပ်နှံမှုတွေလာကြတော့မယ်ဂျပန်ကစပြီးတော့သူကလာပြီးတော့လုပ်နေတာဟုတ်ဒါပေမဲ့အဲ့မှာလည်းဟိုထင်တယ်လို့သိမလားဟုတ်ဘာကြောက်လဲဆိုတော့ဒေါက်တာဆုကြည်ကအဲ့မှာထောက်ပြတာနီးဥပဒေတွေမထွက်သေးလို့လို့ပြောတယ်ကျွန်တော်ထင်တယ်နီးဥပဒေကိစ္စအပြင်အခြားသောအချက်လက်တွေရှိလိမ့်ဦးမယ်ရှိလိမ့်ဦးမယ်ဆိုတဲ့ခါကျတော့ခုနကတော့လို့နိုင်ငံတကာဆက်ဆံရေးနိုင်ငံတကာယင်းနှိမ့်မြှုပ်နှံမှုနဲ့ပတ်သက်ရင်ဟိုဒေါက်ဆုကြည်ပြောသလိုပဲဟန်ချက်ညီအောင်လုပ်ဖို့လိုတယ်တိုင်းပြည်အကျိုးစီးပွားရှိရာရှိကြောင်းလုပ်ဖို့လိုတယ်ပြီးတော့မှလိုအပ်တဲ့ဥပဒေစီမင်းစည်းကမ်းတွေကောင်းမွန်ပြင်ဆင်ထားဖို့လိုတယ်အဲ့ဒါတွေရှိပြီးဆိုရင်တော့ကျွန်တော်ထင်တယ်ကောင်းတဲ့ပတ်ဝန်းကျင်တစ်ခုကောင်းတဲ့ယင်းနှိမ့်မြှုပ်နှံမှုနိုင်ငံတစ်ခုဖြစ်ကိုတည်ဆောက်နိုင်မယ်လို့ထင်ပါတယ်
ုတ်ကဲ့ပါအဲ့လိုမျိုးအခြေအနေရအောင်ပတ်ဝန်းကျင်ပေါ်ဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေလာနိုင်အောင်ပတ်ဝန်းကျင်အခြေအနေဖန်တီးပေးဖို့အတွက်ကို NLD အစိုးရအနေနဲ့ဟိုလုံနိုင်စွမ်းရှိပါမလားရှင်အဲ့ဒါအလုံးကလည်းပေါ်လေဟိုစိုးရင်စိတ်နဲ့စောင့်ကြည့်နေကြတာပေါ့နော်ဟိုမယုံလို့တော့မဟုတ်ဘူးဒါပေမဲ့စိုးရင်နေကြတာပေါ့လုံနိုင်ပါမလားဆိုပြီးတော့မချစ်မရဲဖြစ်တာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပြောပါအောင
်ကျွန်တော်ကတော့ဒေါ်ဆန်းစုကြည်ဦးစီးပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းမဲ့အစိုးရအဖွဲ့ဟာနော်နိုင်ငံတကာဆက်ဆံရေးအပိုင်းမှာရောနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်တဲ့အပိုင်းမှာရောကျွန်တော်တို့လွန်ခဲ့တဲ့တမိုင်းမှာရှိခဲ့တဲ့အစိုးရတွေထက်တာလွန်ကောင်းမွန်တဲ့အစိုးရတရက်အဖွဲ့အစည်းတရက်ကိုပုံဖော်နိုင်လိမ့်မယ်လို့ကျွန်တော်ကယုံကြည်တယ်။ဒါပေမဲ့ခုနကျွန်တော်တို့ဆွေးနွေးခဲ့သလိုပဲအဲ့ဒီမှာကျွန်တော်တို့ဟာအထီးလွယ်ရှလွယ်တဲ့ကိစ္စတွေကိုကျွန်တော်တို့ကဟိုပါပါနဲ့နဲ့နဲ့တိမ်တိမ်မွတ်မွတ်ချင်းကပ်နိုင်ဖို့လိုအပ်တယ်။ဥပမာလက်ရှိကျွန်တော်တို့ဥပမာတရုတ်နိုင်ငံနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံနဲ့ဂျပန်နိုင်ငံကြားမှာရှိနေတဲ့နော်ဟိုထီးလွယ်ရှလွယ်တဲ့အနေအထားတွေကိုနော်နောင်ဖြစ်လာမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့အနေနဲ့အသေးစိတ်လေ့လာပြီးတော့မှနော်တရုတ်ပြည်သူ့သမ္မတနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဘယ်လိုပုံစံမျိုးဆက်ဆံမလဲဟုတ်လားဂျပန်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဘယ်လိုပုံစံမျိုးဆက်ဆံမလဲဆိုတာမျိုးကို
အဲချိတ်ကတ
်ဆောင်ရွက်တဲ့လို့မြင်တယ်ဒါပေမဲ့ကျွန်တော်အမြင်အားဖြင့်ပြောရင်တော့ဟုတ်လားဂျပန်နိုင်ငံဝန်ကြီးချုပ်ကနေဟုတ်လားဒေါ်ဆန်းစုကြည်ကိုဖိတ်ခေါ်လိုက်တဲ့အတွက်ကြောင့်မို့လို့ဒေါ်ဆန်းစုကြည်ကလည်းဥညံဝင်းကိုအလင်းစလို့ဂျပန်နိုင်ငံကိုလွှတ်လိုက်တယ်ဆိုတာမျိုးကိုကျွန်တော်ကနည်းနည်းစိုးရိမ်ဥပမာဒီကိစ္စကအလင်းစလို့ဆောင်ရွက်เสียမလိုဘူးလို့ကျွန်တော်ကမြင်တယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရကိုနော်ဟိုအစိုးရအသစ်ဖွဲ့စည်းရေးဟာနောက်ထပ်3လလောက်အချိန်ယူအောင်မယ်။3-4လလောက်အချိန်ယူအောင်မယ်အနေအထားမျိုးရှိတဲ့အခါကျတော့ဒီလိုအလင်းစလို့ဂျပန်နိုင်ငံကိုဆင်လွတ်မှုမျိုးဟာကျွန်တော်ခုနပြောတဲ့ဂျပန်နိုင်ငံနဲ့တရုတ်ပြည်သူ့တမရနိုင်ငံကြားမှာရှိနေတဲ့ထိလွယ်ရှလွယ်ဟလာအနေအထားတွေကိုဟိုတော်ပြီများဟိုထိခိုက်မှုများရှိလာမလားလို့ကျွန်တော်ကစိုးရိမ်တယ်။နောက်တစ်ပိုင်းကတော့ကျွန်တော်အမြင်ကကျွန်တော်လေ့လာမိသလောက်နိုင်ငံတကာမှာရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်တဲ့နေရာမှာအဲ့ဒီနိုင်ငံရဲ့ဟလာဝန်ကြီးချုပ်တမရတွေကိုယ်တိုင်ကနော်ကိုယ်နိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံမှုအလားအလာကောင်းတဲ့နိုင်ငံတွေကိုတွားပြီးတော့ကိုယ်တိုင်ဖိတ်ခေါ်တာ။ပြီးတော့တထိုင်နဲ့အဲ့ဒီလူတွေကိုကိုယ်နိုင်ငံမှာရင်းနှီးမြှုပ်နှံလို့ရမယ်အခွင့်အလမ်းတွေကိုချပြပြီးတော့အပါခေါ်တာ။နိုင်ငံတကာမှာအဲ့တော့ကျွန်တော်တို့ကျွန်တော်လည်းကြားမိတာလွန်ခဲ့တဲ့လပိုင်းတွေမှာဥပမာကိုရီးယားနိုင်ငံကဟိုကျွန်တော်တို့ Samsung ဖုန်းကုမ္ပဏီကနေပြီးတော့မြန်မာနိုင်ငံမှာစိုက်ယုံလာဖွင့်ဖို့လုပ်တယ်ဟလာအဲ့ဒီစိုက်ယုံလာဖွင့်ရင်ကျွန်တော်တို့နိုင်ငံသား6000လောက်အလုပ်ရမယ်ဟလာနောက်ကျွန်တော်တို့လည်းဖုန်းတွေကိုဒီတက်ပို့ပြီးတော့ဟလာဈေးသက်သာနဲ့သုံးလို့ရမယ်အဲ့ဒါပေမဲ့အဲ့ဒီလိုညှိနှိုင်းစဲကာလမှာပဲအဆင်မပြေမှုတွေဖြစ်ပြီးတော့အဲ့ဒီဆက်ယုံကဗီယက်နမ်နိုင်ငံကိုရောက်သွားတယ်။ကဲအဲ့တော့ကျွန်တော်အမြင်အားဖြင့်ပြောရင်ကျွန်တော်တို့ဟာလက်ရှိအခုပေါ်လာမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာလွန်ခဲ့တဲ့ပြည်ခိုင်ပြိုးအစိုးရလက်ထက်မှာဖြစ်ခဲ့တဲ့နော်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့
တင်ငန်းစာတွေ
တင်ငန်းစာတွေကိုလည်းရယူပြီးတော့အပြည့်စင်ဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဟုတ်ကဲ့ပါအဲဒီဟိုရွေးကောက်ပွဲပြီးကာလမှာပေါ့လေအနေထိုင်ုံတွေတွေ့နေရတာကတော့ဒီစစ်ပွဲတွေမငြိမ်းသေးတဲ့ကိစ္စပေါ့ဥမာဒီရှမ်းပြည်နယ်ကစစ်ပွဲတွေပေါ့အဲ့တော့အခု SSPP နဲ့ဒီ UPWC ရဲ့ညှိနှိုင်းမှုပေါ့နော်အဲ့ညှိနှိုင်းမှုနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေနည်းနည်းရှင်းပြပေးပါလားရှင
်အဓိကကဟိုဟိုဗာလဲနှစ်ဖက်ပြောစကားတွေပေါ့နော်နှစ်ဖက်ပြောစကားတွေကအစိုးရဘက်ကလည်းသူတို့ထုတ်ပြန်တာရှိတယ်ဦးရထုတ်ကိုယ်တိုင်နိုင်ငံတကာကလည်းပြောတယ်ပြည်တွင်းမှာလည်းပြောတယ်တိုက်ပွဲတွေဖြစ်ရတဲ့အကြောင်းရင်းကသူတို့တက်မလို့ဘက်ကလွန်တာမဟုတ်ပါဘူးပေါ့ဥမာ SSPP SSC ဆိုရင်ငကိုအစိုးရနဲ့သူကအပြစ်ခတ်ပြည်တော်စုအဆင့်လက်မှတ်ထိုးထားပြီးသားအဲ့တော့လက်မှတ်ထိုးထားပြီးသားစာချုပ်မှာပါတဲ့အချက်တွေကိုချိုးဖောက်တယ်ဘယ်နေရာဘယ်နေရာမှာဒါမထိုင်ရနဲ့ဆိုတော့တက်ကတော့မှဆုတ်ပေးခဲ့တာရှိတယ်အကြောင်းမလို့အခုအဲ့ဒီနေရာတွေမှာသူတို့ကဝင်လာတဲ့ခါကျတော့ဒါကိုနေရာပြန်ယူဖို့အတွက်ဒါတိုက်ထုတ်ရတာပါဘာညာဆိုပြောတယ် KIA ရဲ့ဖြစ်တဲ့တိုက်ပွဲမှာလည်းအဲ့ဒီလိုပဲအဲ့ဒီမုံညင်းဘက်မှာဆိုရင် KIA ကဒီအပြစ်ခတ်ရက်စဲအစိုးရညဉ့်ညဉ့်လုံနေတာပေါ့အခွင့်ကောင်းယူပြီးတော့မှတပ်မဟာအစ်စ်တစ်ခုဖွဲ့တာပေါ့တပ်မဟာရှစ်လို့သူတို့ခေါ်တယ်ဆိုတော့ဒီဟာတွေကိုပြန်ပြီးတော့မှသူတို့နေပြည်ရှင်းလင်းရေးပိုင်းလုပ်ရင်းတဲ့တိုက်ပွဲဖြစ်ရတာပါဆိုပြီးတော့မှသူကပြောတယ်ပြောတဲ့ခါကျတော့ကျွန်တော်နားလည်တာကတော့ဒါဟုတ်တစ်ဖက်ကတော့ဒီဟာတွေကိုပြန်ခြေပတာတော့ကျွန်တော်မတွေ့ဘူးဒါပေမဲ့ကျွန်တော်တို့မက်ဆီထဲမှာပြေချပေါက်တွေ့ရတာတော့ရှမ်းပြည်နယ်မှာတော့အခြေအနေဆိုးပါတယ် တိုင်းသားတွေအဲ့ဒီမှာရှိတဲ့ဒီရှမ်းနဲ့အကုန်လုံးထွက်ပြေးပြီးတော့မှတောင်ကြီးကိုတချို့ရောက်တယ်နေရာတွေပြန့်ကျဲပြီးတော့မှထောင်ထဲချီရောက်တာတွေလည်းအဲ့လိုမျိုးတွေလည်းတွေ့ရတယ်။နောက်အစိုးရဘက်ကတိုက်တာတွေလည်းလင်းမြန်နဲ့ပါပုံချဲပြီးတိုက်တာတွေလုပ်တယ်။လုပ်တဲ့အခါကျတော့ကျွန်တော်တို့ကမေးပါတယ်ဦးရဲထုတ်ကို။ခင်ဗျားတို့ဘာဖြစ်လို့အဲ့လိုမျိုးလင်းမြန်နဲ့တော့ပုံချဲရလဲ။ဒါကျွန်တော်တို့ညီကိုတွေပဲမဟုတ်ဘူးလား။ဘာညာဆိုတော့အရင်တော့လည်းတိုက်ခဲ့တာပဲလေတဲ့။အခုတော့လည်းဒါလိုအပ်ချက်အရာတိုက်တာပေါ့ဆိုတော့မှအဲ့ဒါလိုပဲသူတို့ကဖြေတယ်။အဲ့
တော့ပြည်တွင်းစစ်မှာလင်းမြန်မသုံးအောင်ဆိုတာရော
။ဒီလိုတော့သတ်မှတ်ချက်တော့မရှိပါဘူး။အရင်ခေတ်တုန်းကလည်းလုပ်ခဲ့တာပဲ။ဒါပေမဲ့ကြည့်ဖို့တော့လိုတာပေါ့ပြည်တွင်းစစ်ဆိုပေမဲ့ငင်းကြဲကြီးတိဆောက်တဲ့ကာလကိုတွေးချင်းသားချင်းတွေကိုပဲဟိုတိုက်နေခိုက်နေတဲ့အချိန်မှာဒါကြီးကမလိုအပ်ရင်တော့မသုံးနဲ့ပေါ့တိတ်ပြီးတော့အန်ဒီရများလာရင်တော့သုံးပေါ့နော်ဒီလိုတော့ကျွန်တော်တို့ကယူဆတယ်အဲ့ဒါနဲ့အခုနောက်ဆုံးအချိန်တွေကဟိုဘလို့ဖြစ်နေတယ်လဲဆိုတော့သူတို့ညှိတော့ညှိနေတာပေါ့တကယ်တကယ်ဖြစ်တင်တာကအောက်ခြေအဆင့်မှာဟိုဟိုအပိကတ်ရက်စရီလက်မှတ်ထိုးထားပြီဆိုရင်ဟုတ်ပြီ SSPP SSC ကဒီနေရာတွေမြက်ပိုင်းတက်ဖွဲ့ပေါ့နော်တိုးလာတယ်ဆိုရင်သူတို့တေချာစကားပြောဖို့လိုတယ်အတားလေးမင်းတို့မတိုးလာနဲ့ခင်ဗျားတို့မတိုးလာနဲ့တိုးလာတယ်ဆိုရင်တိုက်ပွဲတွေဖြစ်မယ်ကျွန်တော်တို့ရှင်းလိုက်ရမယ်အဲ့လိုပြောတဲ့ကိစ္စမျိုးတွေကိုလည်းကိုယ့်အကူကြိတ်ပြီးတော့ပြောနေတာနဲ့စာရဲမီဒီယာရှိတယ်ပြည်သူလူထုရှိတယ်တိုင်းပြည်ရှိတယ်နိုင်ငံတကာလည်းရှိတယ်အဲ့တော့အစိုးရတပ်ကပုံမှန်လည်းလင်းပြောမီဒီယာကိုလည်းသိအောင်လုပ်ဒီနေရာတွေကဒီမှာကြည့်ပါကျွန်တော်တို့စာချုပ်မှာတော့ဆိုဒီလိုလိုဖြစ်ထားတယ်အဲ့ဒါတွေကိုကျွန်တော်တို့ကဆုတ်ခိုင်းနေတယ်ဆွေးနွေးပွဲလည်းကျွန်တော်တို့ပြည်လဲအောင်လုပ်နေပါတယ်တကယ်လို့အဲ့လိုပြည်လဲအောင်လုပ်လို့မရဘူးဆိုရင်ကျွန်တော်တို့တတ်ရပါလိမ့်မယ်ပါညာအဲ့လိုပုံမှန်လည်းလုပ်တယ်ဆိုရင်ဘသူလုံးနဲ့ဘသူမှားတယ်ဘသူမှားတယ်ကျွန်တော်တို့အများပြည်သူလည်းသိနိုင်မယ်မီဒီယာလည်းသိနိုင်မယ်ဆိုတဲ့ခါကြလို့ရှိရင်ဘယ်ဘက်ကိုကျွန်တော်တို့ကပို့ပြီးတော့မှဟိုဖိအားပေးရမလဲသို့မဟုတ်ဘယ်ဘက်ကိုပို့ပြီးတော့မေတ္တာရက်ခံရမလဲဆိုတာသိရင်ပြဿနာတွေကအဲ့လိုဖြစ်ချင်မှဖြစ်ပါဒါပေမဲ့အဲ့ဒီ process ကိုကျွန်တော်ထင်တယ်သွားဖို့မရဘူးမရတဲ့အတွက်ကြောင့်မလို့အခုပြိပခတွေတိုက်ပွဲတွေဖြစ်တာပေါ့နော်ဖြစ်တဲ့ခါကျတော့ကောင်းလားဆိုမကောင်းပါဘူးရုပ်ကပွဲအပြီးကာလမှာကျွန်တော်တို့ကမြို့ပေါ်မှာကြီးပဲတည်ငြိမ်နေလို့မရဘူးဒီလက်နက်ကိုင်တပ်ဖွဲ့တွေမှာလည်းတည်ငြိမ်နေဖို့လိုတယ်ဒီဟာကိုမှန်မှန်ကန်ကန်ချင့်ကပ်ပြီးတော့မှသူတို့အပြေရှားဖို့လိုတယ်အဲ့တော့တစ်ဖက်ထဲမှာကျွန်တော်တို့အပြစ်ပုံချနေလို့လည်းမရဘူး။နှစ်ဖက်စလုံးကိုကြည့်ဖို့လိုတယ်။နှစ်ဖက်စလုံးကလည်းပွင့်လင်းဖို့လိုတယ်လို့တော့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ပါ။အဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတက်လာလို့ရှိရင်ဟောဒီငြိမ်းချမ်းရေးကိစ္စကိုပေါ့နော်။အခုလို့အတိုက်အပြစ်ခတ်ရက်စဲရေးကိစ္စပေါ့ကူလောလောဆယ်ဖြစ်နေတဲ့ကိစ္စတွေကိုကင်တွင်းနိုင်ပါမလားရှင
်။အာတကယ်တည်းတော့မခက်ခဲပါဘူး။စီစဉ်အောင်ပြောတယ်လို့ပါပဲ။ဟောဆရာပြောတဲ့အချက်လေးကအရင်စိတ်ဝင်စားစရာကောင်းတယ်။ဟောတကယ်တော့သူကပြောရတယ်လေဒီအရှိဖွဲ့
လက်မှတ
်ထိုးရတဲ့ထဲမှာဒီနှစ်ဖွဲ့လေးပဲဖြစ်တာပေါ့အဲ့လိုမျိုးပြောလို့မရအောင်ဗျာ
တ
စ်ဖွဲ့ဖြစ်လည်းမရဒါ integrity လို့ခေါ်တာပဲဒါအမှန်အရေးကြီးတာပဲကျွန်တော်သင်္ဘောကြီးမှာပဲဟာအကြီးကြီးပဲဒီလောက်ကြီးအပေါက်သေးသေးလေးပေါက်နေတယ်ဒါနဲ့ပဲနော်သင်္ဘောကြီးကဘာမှဖြစ်ပါဘူးလို့ပြောလို့မရဒါအမှန်အရေးကြီးတဲ့ဟာနော် integrity ပါကျွန်တော်တို့ကဒီတိုင်းပြည်ကတိတ်ခါရှိတဲ့တိုင်းပြည်ဆိုရင်သူကပြောရမယ်ကျွန်တော်ဒါတော့အပြစ်ခတ်လက်မှတ်ရေးထိုးရတယ်မထိုးရတဲ့လူလည်းဒီလိုပဲသူတို့ဘလို့ဖြစ်နေပြီဒီလူတွေကဒီလိုဖြစ်နေပြီဒါတွေကိုကျွန်တော်တို့ကလုပ်ရမယ်အဲ့တော့ဆွေးနွေးရင်ကျွန်တော်တို့ဒီစစ်တပ်ကကြွယ်ဆွေးနွေးလို့မရအမိတ်ပေးပြီးတော့သွားတိုက်လို့လည်းမရပါဘူးသွားတိုက်တယ်ဆိုရင်သူအမိတ်ပေးပြီးတော့တိုက်ရတာဒါတွေကိုကျွန်တော်တို့ကအများအားဒီစစ်ဘုတ်ချုပ်ကြီးကလုပ်နေကြအလုပ်တွေဖြစ်နေတယ်အဲ့တော့စစ်ဘုတ်ချုပ်ကြီးကသူမလုပ်ရဘူးကျွန်တော်ပြောတာမဟုတ်ပါဘူးဒါတိုင်းပြည်နဲ့လူမျိုးတွေကခုနကိုစီတော်မြင့်ပြောတယ်လို့ကို့သွေးကို့သားတွေဒါတွေကိုကျွန်တော်ဒီတိုင်းဒီတိုင်းပဲဆက်လုပ်နေအခု290ကျော်ကြာခဲ့တဲ့ဒီ speed twin စစ်ကြီးကဘယ်တော့မှမငြိမ်ဘူးမငြိမ်တော့ဒီဟာကိုကျွန်တော်ထင်ပါတယ် NLD အစိုးရတက်လာရင်သူလှုပ်ဆောင်နိုင်ဖို့တော့အလားလာအများကြီးကောင်းတယ်သို့တော်လဲပေါ့လေဒီစစ်တပ်ကသူကဟောအစိုးရရဲ့အပေါ်မှာပဲရှိလားနော်ကောက်ွယ်ရေးဦးစီးချုပ်ကတကယ်ပဲသူလှုပ်ချင်တာသူလှုပ်နိုင်တဲ့အနေအထားရှိတဲ့အခြေခံဥပဒေနဲ့သွားမယ်ဆိုရင်တော့ကျွန်တော်ထင်တယ်နည်းနည်းလေးတော့အခက်အခဲရှိမယ်သို့တော်လဲပြည်သူတွေကတော့ကျွန်တော်တို့ကအခုအကောင်းဆုံးမှာပြောင်းလဲမှုကိုတိဆောက်ချင်တဲ့အခြေအနေမှာတော့ NLD အစိုးရကတော့ဒါအဆင်ပြေလိမ့်မယ်ထင်တယ်အသိအများကြီးခက်မှာတော့ကျွန်တော်မထင်ပါဘူ
းဟုတ်ကဲ့ပါဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဟိုဒီရှေ့လုပ်ငန်းစဉ်ကတော့မျိုးသားပြန်လဲတင့်မြတ်ရေးကိုသူတို့ဥတည်နေတယ်ကြားရပါတယ်ပြီးတော့လည်းငင်းချမ်းရေးကိုလည်းတက်နိုင်ဖို့ဆောင်ရွက်သွားမယ်လို့ယုံကြည်ပါတယ်တစ်ဆင့်တည်းမှာပဲဒီဒေါ်အောင်ဆန်းစုကြည်ကနေပြီးတော့အဲသူ့ရဲ့ပါတီဝင်ပေါ့လေကိုယ်စားလှယ်လောင်းနေကိုသူတွေ့ဖို့စီစဉ်နေတယ်လို့ပြောပါတယ်ဟိုတလောကပဲသူကသူ့ကိုယ်စားလှယ်လောင်းနေကိုအနိုင်ရတဲ့ကိုယ်စားလှယ်လောင်းအမှတ်တွေကိုပြောတယ်တဲ့ဝင်ကြီးတူဝင်ကြီးဖြစ်ဖို့စိတ်ကူးရင်နေကြတယ်လို့ပြောတယ်တဲ့အဲ့ဒါနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိမ့်ဘယ်လိုများဟိုတုံ့တက်လို့ရပါလဲရှင်အ
ဲကျွန်တော်ကတော့ဒေါ်ဆန်းစုကြည်ကဟိုဒီစကားကိုထုတ်ပြီးပြောတယ်ဆိုတာအကြောင်းတစ်ခုတော့ရှိမယ်လို့ထင်တယ်တကယ်ပဲစိတ်ကူးရင်နေတဲ့လူတွေလည်းများကောင်းများနိုင်တယ်ပေါ့လေဒါကသူပြန်ကြားတဲ့အတွက်ကြောင့်ဒီစကားကိုထုတ်ပြီးပြောတာအဲ့တော့အဲ့ဒီစကားရဲ့နောက်ွယ်မှာကျွန်တော်ကတော့ဗာလေးတစ်ချက်တော့တွေ့လဲဆိုတော့ဒေါ်ဆန်းစုကြည်ဥဆောင်ပြီးတော့ဖွဲ့စည်းမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ခံကိုယ်စားလှယ်မဟုတ်တဲ့เนาะဥပမာတိုင်းရင်းသားတွေလည်းပါလာနိုင်တဲ့အခွင့်အရေးကတော့တွေ့နေရတယ
်တူလဲပြောထားပါ
တယ်ကိုယ်တိုင်လည်းပဲဟိုဒီတိုင်းသားတွေကိုနောက်ပြပကပုံကိုတွေရော
ပူပေါင်းပြီးတော့ဖွဲ့စည်းမယ်လို့သူကပြောထားတယ်။အဲ့တော့ကျွန်တော်ကတော့ကျောင်းရဲ့စဉ်းစားမှုကတော့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအပြောင်းလဲမှာဗျာ။ကျွန်တော်တို့ကအသွင်ကူးပြောင်းရေးကာလတစ်ခုကိုကျွန်တော်တို့ကမဖြတ်သန်းရသေးဘူး။အဲ့ဒီအခါကျတော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲတောင်ပြိုကမ်းပြိုအနိုင်ရရှိမှုကိုကျွန်တော်တို့ကအခွင့်အရေးယူပြီးတော့နောက်ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကိုအခွင့်အရေးယူပြီးတော့ကျွန်တော်တို့ကတိုင်းရင်းသားတွေရောဟလာပြင်ပကကျွမ်းကျင်သူတွေရောနော်တပ်မတော်ကဒီခေါင်းဆောင်ပိုင်းတွေရောနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်ပိုင်းတွေရောအားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးကိုကျွန်တော်တို့ပုံဖော်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဒီအသွင်ကူးပြောင်းရေးကာလမှာကျွန်တော်ကပုံပြီးထိရောက်အကျိုးရှိမယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့လက်ရှိမြင်နေရတဲ့အနေအထားတွေမှာလည်းပဲဟိုဒီလိုပုံစံမျိုးသဘောညတဲ့အစိုးရမျိုးပုံပေါ်လာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့ပါဒေါ်ဆန်းစုကြည်ကတော့သူသမရယူသိစိန်နဲ့လည်းတွေ့ချင်တယ်နောက်ပြီးတော့တမရကခွဲဦးစီးချုပ်နဲ့လည်းတွေ့ချင်တယ်ဆိုသူတောင်းဆိုထားတာရှိပါတယ်အဲ့တော့ဦးသူရရှင်မန်းတယောက်ပဲလောလောဆယ်တွေ့ရသေးတယ်ပေါ့နော်ဆိုတော့အဲ့ဒီဒီပုံကိုကြီးနှစ်ယောက်ကဒီဘျူကောက်ပွဲလုပ်ငန်းစဉ်ပြီးသွားတဲ့အခါကြာမှသာတွေ့မယ်လို့ပြောထားပါတယ်အဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့လည်းအားလုံးကစိုးရိမ်မကင်းဖြစ်နေကြသေးပဲဒါနဲ့ပတ်သက်ပြီးတော့ဦးစီးတော်မြင်လို့သဘောရပါတ
ယ်အခုတော့နောက်ဆုံးဝါရှင်တန်ပို့သတင်းစာကဒေါ်ဆန်းစုကြည်ရောနောက်ပြီးတော့မှအဲ့ဒီဘုချုပ်မကြီးမေအောင်လှိုင်ကိုအင်တာဗျူးလုပ်လိုက်ပါတယ်။လုပ်ပြီးတော့မှအကုန်လုံးလည်းသိနေကြပြီလေ။ဘုချုပ်မကြီးမေအောင်လှိုင်စီကဟိုဒါတိုက်ဟိုဥစားပေါ့နော်။ဒီတိပို့ပြီးတော့နည်းနည်းလေးပို့ပြီးတော့တကြတဲ့အချိန်စရာတော့ထွက်လာပါတယ်။ဒီဇင်ဘာဆိုအခုဆိုရင်ပဲကျွန်တော်တို့နိုဝင်ဘာကုန်နေပြီ။ဒီဇင်ဘာထဲမှာတွေ့ဖြစ်ကြတော့ရယ်ဆိုတဲ့ဟာလည်းပေါ်လာတယ်။ပေါ်လာတဲ့ခါကျတော့နောက်ဒုတိယတစ်ခုဘုချုပ်မကြီးမေအောင်လှိုင်ရဲ့စကလုံးတွေကိုကျွန်တော်ကတော်တော်လေးကိုဂရုစိုက်တယ်။ဂရုစိုက်တဲ့ခါကျတော့ तू ပြောတဲ့စီမှာ तू အကုန်လုံးပြင်ဆင်ထားတယ်။ तू အဲ့ဒါတွေ့မယ်ဆွေးနွေးမယ်။ဘာတွေပြောမလဲ तू နားထောင်မယ်ဆိုတဲ့သဘောတွေတွေ့ရတဲ့ခါကျတော့ဒီတွေ့ဆုံခွဲကတော့ကျွန်တော်ထင်တယ်အခုချိန်မှာပေါ့နော်ကျွန်တော်မဆွေးရင်တော့တွေ့ပြကြမှာပဲဒါပေမဲ့ဒေါ်ဆန်းစုကြည်ကတော့သူပြောတယ်များများတွေ့ကျင်လေကောင်းနေပေါ့နော်ဘာဖြစ်လို့လဲဆိုတော့ခုနကဟိုဥစ္စာပေါ့နော်ဒေါကင်ဆိုဝင်းပြောသလိုပဲတိုက်ပွဲတွေကလည်းဖြစ်နေတယ်ရင်းချမ်းရေးကိုရှေ့ကိုဆက်သွားဖို့ကိစ္စတွေရောဘာလို့ဆိုကယ်ရီလောက်ရမှာကိုအစိုးရတစ်ဖွဲ့နဲ့တစ်ဖွဲ့နဲ့อ่ะအဲ့ဒါဒီပါအဆင်ပြေပြေဖြစ်သွားဖို့အတွက်သူကစောစောတွေ့ကျင်တာတစ်ဖက်ကလည်းဘာပြောပြောအဲ့လိုဂတိပေးတာပြီးဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တူးကျင်တော့မဆွေးရင်တော့ပါဘူးသူတို့ဒီဇင်ဘာမှာတွေ့ကြမယ်ကျွန်တော်ထင်တယ်အဆင်လက်ပြေဖို့များတယ်လို့တော့ယူဆပါတယ်
ဟုတ်ကဲ့ပါကျမတို့ဒီနေ့ဆွေးနွေးပွဲကတော့ဒေါ်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့နောက်သမရာယူသိန်းစိန်တမရကခွေဦးစီးချုပ်ဘုဇုံမှုကြီးမေအောင်နိုင်တို့တွေ့တဲ့ဆွေးနွေးပွဲကိုစောင့်ပြီးတော့ကြည်ရင်လည်းဒီနေ့စကားဝိုင်းကိုညီကုန်းချုပ်ပြစေရှင်ဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆရာစီဥစာရေးဆရာဦးစီသူအောင်မြင့်နဲ့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာရန်မြသိန်းတို့ကျေးဇူးအများကြီးတင်ပါတယ်
ဒါကတော့ VOE ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းစီစဉ်တင်ဆက်တဲ့ရွေးကောက်ပွဲစကားဝိုင်းပါရှင်။ဒီစီစဉ်ကို VOE မြန်မာပိုင်းရဲ့ရုပ်သံစီစဉ်မှာလဲတော်ရရှင်တွေကြည့်ရှုနိုင်ကြပါတယ်။စနေညနေခင်း VOE မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါ။
တူဂီနိုင်ငံသားတွေအနေနဲ့ရုရှားနိုင်ငံကိုအရေးတကြီးသွားဖို့မလိုတဲ့ခီးစဉ်တွေကိုရွှေ့ဆိုင်းကြဖို့တူဂီဆိုးရကအကြံပေးချက်ထုတ်ပြန်လိုက်ပါတယ်။ရုရှားစစ်လေယာဉ်ကိုတူဂီကပစ်ချလိုက်ပြီးတဲ့နောက်နိုင်ငံသားတနမာရေးတင်းမာမှုတွေဖြစ်လာတဲ့နောက်ဆုံးအခြေအနေပါရုရှားနိုင်ငံမှာတူဂီခီးသွားတွေနဲ့အိမ်မှာနေထိုင်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကြောင့်အဲ့လိုခီးမသွားကြဖို့ကိုတူဂီနိုင်ငံရဲ့ဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ပဲရစ်မြို့မှာပြီးခဲ့တဲ့နိုဝင်ဘာ13ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုမှာတည်ဆုံသွားသူတွေတဲ့ဝန်내ချင်းအထိတ်အမှတ်အဖြစ်နဲ့ပြည်သက်နိုင်ငံတော်မှာအလံတွေလွင့်ပြီးတော့မနေ့တောက်ကြနေ့ကဂုဏ်ပြုခဲ့ကြပါတယ်။ပဲရစ်မြို့မှာဆိုလည်းမြို့ကန်တွေနဲ့ကဘာလက်ခီးသွားတွေဟာအဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းထိခိုက်ဒဏ်ရာရတည်ဆုံသူ900လောက်အတွက်ယာယီပြုလုပ်ထားတဲ့အထိတ်အမှတ်နေရာတွေမှာတွားရောက်ပြီးတော့ဝတ်ပြုဆူတောင်းခဲ့ကြပါတယ်။အာဖရိကတိုက်ခီးစဉ်တွင်ယူကန်နိုင်ငံကိုခီးတထောက်အဖြစ်နဲ့ရောက်လာတဲ့ပုံရံမင်းကြီး Francis ဟာလူလူနဲ့တွေ့ဆုံပြီးတော့ဝတ်ပြုဆူတောင်းဘွဲကိုကျင်းပခဲ့ပါတယ်မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ပါတီခေါင်းဆောင်တွေဟာနိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်အမတ်တချို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်ရွေးကောက်ပွဲမှာမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနိုင်ရအောင်ပဲပေးခဲ့ကြတဲ့ပြည်သူတွေဘက်ကဘာတွေပြောင်းလဲမှလဲဆိုတဲ့အမေးတွေထွက်ပေါ်လာမှဖြစ်တဲ့အတွက်အများကြီးစူးစမ်းကြမယ်လို့လည်း NLD ပါတီနာကဦးတင်ဦးကဒီကနေ့တွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကတော့မက်ဆူမွန်ပါရှင်။အင်ဂျင်နီယာတော့ကာတစ်စ်ဘိုင်နန်ဖြစ်ပါတယ်။ကျမကအင်ဂျင်နိုင်ပါ။စနေညနေခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
This program has come to you from the Voice of America, Washington.